Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသတရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရ2023ခုနှစ်ဇန်နဝါရီလ5ရက်အင်္ဂါနေ့ညပိုင်းအသံလွှင့်အစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းတော်မီတာ1925 30နဲ့လိုင်းလမ်းမီတာ190ရောကနေထုတ်လွှင့်ပေးနေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရသတင်းတွေကိုတင်ပြပေးပါပါပရတင်နိုင်ငံမှာကိုဗစ်ကာကွယ်ဆေးတဲ့အလုံးအရင်းနဲ့ထိုးမပင်နိုင်ခင်ပိုကူးဆက်မှုထိန်းချုပ်နိုင်ရတဲ့အတွက်တနိုင်ကလုံးအိမ်ထဲကနေအိမ်ပြင်မထွက်ကြဘို့တတရအကျဉ်းကပ်ပေးကန့်သတ်ချက်တွေကိုအင်္ဂါနေ့မှာစတင်လိုက်ပါတယ်။မနေ့တနင်္လာနေ့နောက်ပိုင်းကဝန်ကြီးချုပ်ဂျွန်ဆန်ကရုတ်တံငါးတစ်ဆင့်တိုင်းပြည်ကိုကန့်သတ်ချက်တွေထုတ်ပြန်လိုက်ပြီးတော့ကပ်ပေးစည်းကမ်းတွေကိုလိုက်နာဖို့ပန်ကြားခဲ့ပါတယ
်။ If the rollout of the vaccine program continues to be successful, if deaths start to fall,
ကာကွယ်ဆေးတို့အစီအစဉ်တွေဆက်ပြီးတော့အောင်မြင်မှုရနိုင်မယ်ကာကွယ်ဆေးအားနေတဲ့ကြောင့်သူတည်ဆုံးမှုကျဆင်းလာမယ်လူတိုင်းကလည်းစီကံလိုက်နာမှုရှိကြမယ်ဆိုရင်ကန့်သတ်ချက်တွေတစ်ဖြည်းဖြည်းဖြည့်လျှော့ပေးနိုင်မယ်လို့မျှော်လင့်ရပါတယ်ဖေဖော်ဝါရီလလောက်မှာစတင်ကြောင်းတွေပြန်ဖွင့်ပြီးတော့ကန့်သတ်မှုအဆင့်တွေလျှော့ချသွားနိုင်မှာပါလို့ဝန်ကြီးချုပ်ဂျွန်ဆန်ကပြောဆိုခဲ့တာပါကြောင်းတွေပိတ်ပြီးတော့လုပ်ငန်းတွေကိုလည်းတတ်နိုင်တယ်များအိမ်ထဲမှာပဲလုပ်ကြဖို့အမိန့်ထုတ်ထားပါတယ်ဒီကနေ့တာမစ်ချက်တွေတဖြည်းဖြည်းဖြည့်လျှော့ပေးနိုင်ခြင်းရှိတဲ့အချိန်ထိစီးပွားရေးလုပ်ငန်းတွေဆက်ပြီးတော့လက်ပံ့နိုင်အောင်ဒေါ်လာ6.1ဘီလီယံသုံးစွဲမဲ့အစိုးရရဲ့အရေးပေါ်အကူအညီအစီအစဉ်တစ်ရပ်ကိုလည်းပရတိန်ပါနာရေးဝန်ကြီးရီစီဆုနက်ကကြေညာခဲ့ပါတယ်။ကနေ့ချက်တွေကိုအစောဆုံးဖေဖော်ဝါရီလလယ်လောက်တမမဟုတ်အဲ့ဒီနောက်ပိုင်းကျမှထိလျှော့ပေးနိုင်မဲ့ပုံလည်းရှိပါတယ်။ကာယောဂါစဖြစ်ကြတဲ့ကဆိုရင်ပရတိန်မှာကိုဗစ်ကြောင့်တိတ်ဆုံးသူက9000ခွဲကျော်ထိရှိပါတယ်။အင်ဒိုနီးရှားသနိုင်ကလုံးကိုဗစ်ကာကွယ်ဆေးထိုးမဲ့အစီအစဉ်တွေကိုဇန်နဝါရီလ17ရက်နေ့မှာစတင်မယ်လို့ကျန်းမာရေးဝန်ကြီးကအင်္ဂါနေ့မှာပြောပါရယ်။ကမ္ဘာမှာစတုတ္ထမြောက်လူရေအထူးထဆုံးဖြစ်တဲ့အင်ဒိုနီးရှားဟာအရှေ့တောင်အာရှမှာတော့ကာယောဂါနဲ့အဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံလည်းဖြစ်ပါရယ်။ဂျကာတာမြို့မှာစတင်မဲ့ကာကွယ်ဆေးထိုးအစီအစဉ်ကိုသမ္မတဂျိုကိုဝီဒိုဒိုကိုယ်တိုင်ပထမဆုံးဆေးထိုးခံပြီးစတင်မှာဖြစ်တယ်လို့နောက်နှစ်ရက်မှာတော့အခြားဒေသတွေမှာစတင်မယ်လို့ဝန်ကြီးဘူဒီဂူနာဒီဆာဒီကင်ကကြေညာချက်ထဲမှာပြောထားပါရယ်။ Sinovac ကုမ္ပဏီထုတ်ကာကွယ်ဆေးအလုံးရေတည်ထမ3တန်းကိုဦးစားပေးထိုးမဲ့သူတွေထဲမှာရှေ့ရန်ကကျန်းမာရေးဝန်ထမ်းတွေပါဝင်တယ်လို့အစိုးရကအစိုးပိုင်းမှာပြောထားပါရယ်။ကိုရိုနာဗက်လို့ခေါ်တဲ့ Sinovac ကုမ္ပဏီရဲ့ကာကွယ်ဆေး3တန်းကိုအင်ဒိုနီးရှားကလက်ခံရရှိထားပါပြီ။အရေးပေါ်ကာကွယ်ဆေးတို့အစီအစဉ်စတင်ဖို့အင်ဒိုနီးရှားအစားအစာနဲ့ဆေးဝါးထိန်းချုပ်ရေးအစီအစဉ် BPOM ကအတည်ပြုချက်ထွက်မလာခင်ဝန်ကြီးဘူဒီရဲ့ကြေညာချက်ထွက်လာတာပါ။အင်ဒိုနီးရှား၊ဘရာဇီးလ်နဲ့တူရကီနိုင်ငံမှာလူတွေနဲ့ဆန္ဒနေတဲ့ကာကွယ်ဆေးရဲ့ကြဖြတ်ရလာတွေထွက်လာတာနဲ့အရေးပေါ်ကာကွယ်ဆေးအသုံးပြုဖို့အတည်ပြုမယ်ဆိုပြီးတော့ BPOM ကပြောဆိုထားတာပါ။West Java ပြည်နယ်မှာနောက်ဆုံးအဆင့်ဆက်တက်နေတဲ့ကာကွယ်ဆေးရလာတွေကို Sinovac နဲ့အတူ Indonesia အစိုးရပိုင်း Biopharma ကကြီးကြပ်ဆောင်ကျင်နေတာလည်းဖြစ်ပါတယ်။ CoronaVac ကာကွယ်ဆေးရဲ့ဆက်တက်မှုအစိုးပိုင်းရလာတွေမှာဆေးအာနိသင်ထိရောက်မှုက 97.25 ရာခိုင်နှုန်းရှိတယ်ဆိုပေမဲ့ Brazil နိုင်ငံမှာတော့90ရာခိုင်နှုန်းကျော်တွေ့ရကြောင်းသုတေသီတွေကပြောပါတယ်။ရလာအပြည့်စုံကိုတော့ company ကမထုတ်ပြန်သေးပါဘူး။အင်ဒိုနီးရှားကကာကွယ်ဆေးလုံး329တန်းမှတ်ယူထားတဲ့အထက်မှာ Fiverr နဲ့ Makefet BioNTech ထုတ်ဆေးတွေအပြင် AstraZeneca ရဲ့ကာကွယ်ဆေးတွေလည်းပါဝင်ပါတယ်။ထိုင်းဝန်ကြီးချုပ်က AstraZeneca ကုမ္ပဏီထုတ် COVID-19 ရောဂါကာကွယ်ဆေးအလုံးရေ35တန်းထပ်ပြီးတော့မှတ်ယူထားတယ်လို့အင်္ဂါနေ့မှာပြောပါရယ်။ဒါကြောင့်ထိုင်းနိုင်ငံကမှတ်ယူထားတဲ့ကာကွယ်ဆေးအလုံးရေ63တန်းနဲ့ရှိသွားပါပြီ။ကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုတွေကိုလနဲ့ချီထိန်းချုပ်ခဲ့ပြီးတဲ့နောက်ဒီဇင်ဘာလထဲမှာတော့ရွှေ့ပြောင်းအလုပ်သမားတွေအပြင်လောင်ကစားယုံတွေနဲ့ဆက်ဆက်ပြီးထိုင်းနိုင်ငံဒေသတစ်ဝက်ကျော်မှာပိုကူးစက်မှုတွေပြန်တွေ့လာနေရတာပါ။ဒါကြောင့်လဲကတ်ရောဂါကတ်သတ်မှုအစ်စ်တွေကိုလည်းပြန်ပြီးတော့ချမှတ်ထားပါတယ်။ထိုင်းနိုင်ငံမှာပိုကူးခံရသူ9000နီးပါးနဲ့သေဆုံးသူက65ဦးရှိနေပြီးနိုင်ငံလူဦးရေတန်း80ရဲ့တစ်ဝက်လောက်ကိုကာကွယ်ဆေးထိုးနိုင်ဖို့ရည်မှန်းထားပါတယ်။Oxford တက္ကသိုလ်နဲ့ AstraZeneca ကုမ္ပဏီတို့ပူးပေါင်းထုတ်လုပ်ထားတဲ့ကာကွယ်ဆေးအလုံးရေ26တန်းကိုပြီးခဲ့တဲ့နိုဝင်ဘာလမှာထိုင်းကကြိုတင်မှယူခဲ့ပါတယ်။ထိုင်းနိုင်ငံနဲ့အသုံးပြုမဲ့ AstraZeneca ရဲ့ကာကွယ်ဆေးတွေကိုတော့ထိုင်းကုမ္ပဏီ CM Bioscience ကထုတ်လုပ်ပေးမှာပါ။ဒုတိယလေးလပတ်မတိုင်ခင်ကာကွယ်ဆေးတွေကိုဖြန့်ဖြူးပေးနိုင်မယ်လို့ထိုင်းကျန်းမာရေးဝန်ကြီး Kita Pomwarachit ကကြေညာချက်ထုတ်ပြန်ပါတယ်။တရုတ်နိုင်ငံထုတ် Sinovac ကာကွယ်ဆေးအလုံးရေ2တန်းကိုလည်းထိုင်းကမှယူထားတယ်လို့လာမယ့်လမှာတော့အလုံးရေ2သိန်းရောက်လာမယ်လို့ခန့်မှန်းထားပါတယ်။တရုတ်နိုင်ငံအရှေ့မြောက်ပိုင်းရှီယန်းမြို့မှာသတင်းတွေနေ့ကဒေသတွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ5ဦးတွေ့ခဲ့တာကြောင့်အာဏာပိုင်တွေကပိုးစစ်ဆေးတာတွေပိုးမကူးအောင်တိကျခွဲထားတာမျိုးတွေကိုတင်းတင်းကြပ်ကြပ်လုပ်ကိုင်နေပါတယ်။အခြားဒေသကိုထွက်ခွာခရီးသွားမယ်မြို့ကန်တွေအနေနဲ့82နာရီအတွင်းပိုးစစ်ဆေးထားတဲ့စစ်စစ်ချက်တွေကိုပြသရမယ်လို့အစိုးရပိုင် CCTV ကကြေညာပါတယ်။မြို့တော်ရှီယန်းရှီယာလီယိုနင်းဒေသမှာတနင်္ဂနွေနေ့ကဒေသတွင်းမှာပဲပိုးကူးခံရသူစုစုပေါင်း6ဦးတွေ့ရှိခဲ့တာပါ။ ပိုကူဆက်နိုင်ကြီးအလဲလက်ဆုံးတွေအဖြစ်သတ်မှတ်ထားတဲ့ရှီယန်းမြို့ area 16ခုထဲကလူတွေကတော့ပိုကူဆက်မှုပြန့်နှံ့မသွားအောင်အိမ်ထဲမှာပဲနေကြဖို့တာဝန်ရှိသူတွေပန်ကြားထားပါတယ်
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းတွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်သောတာရှင်များရှင်ကျမစုမမဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးကြပါရစေ။အမေရိကန်ထက်လွတ်တော်မှဒီမိုကရက်ဒါမှမဟုတ်ရီပါဘလီကန်ဘက်ကထိန်းချုပ်မှုအာဏာရနိုင်ရေးအဆုံးဖြတ်ပေးမယ်။ဒီကနေ့အင်္ဂါနေ့ဂျော်ဂျီယာရွေးကောက်ပွဲအတွက်သမ္မတဒေါ်နယ်ထရန့်ရောရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်တို့မနေ့ကဂျော်ဂျီယာပြည်နယ်ထိသွားရောက်ပြီးတော့လူလူကိုအပြိုင်မဲဆွဲစည်းရုံးခဲ့ကြပါရစေ။အထက်လွတ်တော်ကိုယ်စားလှယ်လောင်းရွေးချယ်မယ်ဒီဂျော်ဂျီယာရွေးကောက်ပွဲရလအဖြေကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ပထမသက်တမ်းဝက်ကာလအထက်လွှတ်တော်ကိုထိန်းချုပ်နိုင်ရေးအတွက်လည်းအရေးပါပါတယ်။အတ္လန္တာမှာကျင်းပတဲ့လူမှုစည်းရုံးလှုံ့ဆော်ပွဲမှာတော့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကလာမယ့်သက်တမ်း၄နှစ်အတွက်သာမဟုတ်ပဲနောက်လာမယ့်မျိုးဆက်သစ်တွေအတွက်ပါလှုံ့ဆော်ပေးကြပါလို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒေါ်လာမှာကျင်းပတဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးမှုမှာတော့ဂျော်ဂျီယာမှာရှုံးနိမ့်စရာဘာအကြောင်းမှမရှိဘူး။ကျွန်တော်ရွေးကောက်ပွဲနှစ်ကြိမ်ကြုံရတယ်။ရွေးကောက်ပွဲနှစ်ကြိမ်စလုံးအနိုင်ရခဲ့ပါတယ်လို့သူ့ကိုထောက်ခံသူတွေကပြောဆိုခဲ့ပါတယ်။စီးပွားရေးလုပ်ငန်းရှင်ဖြစ်တဲ့ Republican အထက်လွှတ်တော်အမတ် David Perdue နဲ့အချမ်းသာဆုံးစီးရင်ဝင်ဖြစ်တဲ့အထက်လွှတ်တော်အမတ် Kelly LaFleur တို့အတွက်သမ္မတထရန့်ကမဲဆွယ်စည်းရုံးခဲ့တာပါ။Democrat ကိုယ်စားလှယ်လောင်း Baptist တရားဟောဆရာ Raphael Warnock က Republican ထက်လွှတ်တော်အမတ် Kelly LaFleur နဲ့ရှင်းပြမှာဖြစ်ပြီးတော့ရုပ်သံမှတ်တမ်းရိုက်ကူးသူ John Upshaw ကတော့ Republican အမတ် David Perdue နဲ့ရှင်းပြမှာဖြစ်ပါတယ်။သူတို့နှစ်ယောက်အတွက်ရွေးကောက်ခံသမ္မတ Joe Biden ကမဲဆွယ်စည်းရုံးခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲတုန်းက Georgia အထက်လွှတ်တော်အမတ်အဖြစ်ရွေးချယ်ခံရမယ့်ခိုင်လုံတဲ့မဲရည်အတွက်တွေမရခဲ့တာကြောင့်အခုပြန်ပြီးတော့ Georgia ပြည်နယ်ရဲ့အထက်လွှတ်တော်အမတ်နဲ့နေရာကိုပြန်ပြီးတော့ရွေးချယ်ကြမှာပါ။ Georgia ပြည်နယ်ဟာသမိုင်းစဉ်လာအရ Republican တို့ကြီးစိုးခဲ့တဲ့ပြည်နယ်တစ်ခုဖြစ်ပေမဲ့လို့1992နောက်ပိုင်း Democrat ဘက်ကရွေးကောက်ခံသမ္မတ Biden ပထမဆုံးအနိုင်ရခဲ့တဲ့ပြည်နယ်လည်းဖြစ်ပါတယ်ရှင်အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC မှာတော့လာမယ့်ဗုဒ္ဓဘုနေ့အမေရိကန်လွှတ်တော်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအနိုင်ရမှုကိုမဲခွဲဆုံးဖြတ်ကြမယ့်အရေးလက်ရှိသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေဆန္ဒပြဖို့စုဝေးရောက်ရှိလာမှာဖြစ်တဲ့အတွက်မြို့တော်ဝါရှင်တန် DC တစ်ခုလုံးကို National Guard ပြည်နယ်လုံခြုံရေးတပ်တွေနဲ့လုံခြုံရေးတိုးမြှင့်ချထားပါတယ်။မဲမသမာမှုတွေရှိခဲ့တဲ့ဆိုပြီးအကြီးအကျယ်ကန့်ကွက်ထားတဲ့သမ္မတထရန့်ကိုထောက်ခံသူတွေဟာဝါရှင်တန် DC မြို့တော်မှာဒီကနေ့အင်္ဂါနေ့နဲ့ဗုဒ္ဓဘုနေ့နှစ်ရက်ချီတက်ဆန္ဒပြကြဖို့စီစဉ်ထားတာပါ။အမေရိကန်ကာဝေးရေးဆိုင်ရာတာဝန်ရှိသူတဦးကတော့ Washington DC ရဲ့ပြည်နယ်လုံခြုံရေးတပ်တွေဟာဒီသတင်းပတ်ထဲမှာဖြစ်ပေါ်လာနိုင်ခြေရှိတဲ့ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးလုံခြုံရေးပိုင်းဆိုင်ရာကူညီဖို့ပဲဖြစ်ပြီးလက်နက်ကိုင်ဆောင်တာလုံခြုံရေးတန်ကြပ်ကားတွေဝစ်စင်တာမျိုးလုပ်မှာမဟုတ်ဘဲနဲ့ရင်သွားလာတွေမပိတ်ဆို့အောင်နဲ့တခြားလိုအပ်တာတွေကိုပဲကူညီဆောင်ရွက်ပေးမှာပါလို့ဆိုထားပါတယ်။ Washington DC ရဲ့ယာယီရဲယာရှိချုပ် Robert Conti ကတော့ Washington DC ကိုခြိတက်လာကြမဲ့သူတွေဟာလက်နက်တွေကိုင်ဆောင်လာနိုင်တယ်လို့တနင်္လာနေ့ကပြောဆိုထားပါတယ်။မနေ့တနင်္လာနေ့တုန်းကဆန္ဒပြဖို့ DC ကိုရောက်လာတဲ့အသက်36နှစ်အရွယ် Proud Boys အဖွဲ့ခေါင်းဆောင် Henry ကိုပြီးခဲ့တဲ့ဒီဇင်ဘာလတုန်းကသမိုင်းဝင်လူမဲဖျားရှိခိုးကြောင်မှာချိန်ဆွဲထားတဲ့ Black Lives Matter Banner စိုင်းပုတ်ကိုမိရှို့ဖျက်ဆီးမှုနဲ့ Washington DC ရဲတွေကဖမ်းဆီးခဲ့ပါတယ်။သူ့ကိုဖမ်းဆီးတဲ့အချိန်မှာကြီးစံအများပြထည့်လို့ရတဲ့ကြီးကတ်နှစ်ခုပါတွေ့ရှိတာကြောင့်လက်နက်ခဲယံကိုင်ဆောင်မှုနဲ့ပါတရားစွဲဆိုအမှုဖွင့်သွားဖို့ရှိပါတယ်လို့ရဲလုံခြုံရေးပြောခွင့်ရကပြောပါတယ်။သမ္မတထရန့်ဘက်ကတော့ဒီသတင်းပတ်ထဲဖြစ်ပွားမဲ့ဆန္ဒပြလှုပ်ရှားမှုတွေမှာသူကိုယ်တိုင်ပါဝင်ဆင်နွှဲနိုင်တယ်လို့အရေးအမှုပြောတဲ့အနေနဲ့ဒီသမိုင်းဝင်နေ့မှာသူရှိနေမှာပါလို့သူ့ရဲ့ Twitter လူမှုကွန်ရက်ကနေထပ်ပြီးတော့ပြောဆိုထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အစိုးရတက်လာမယ့်အချိန်မှာတော့မြောက်ကိုရီးယားဘက်ကကြီးကြီးမားမားရန်စပြုမှုတာမျိုးလုပ်ဖို့ပြင်ဆင်နေပုံမရဘူးလို့တောင်ကိုရီးယားခြေဆိုင်အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဘက်ကနေပဲ့ထိန်တက်ဒုံးပစ်လွတ်တာဒါမှမဟုတ်လက်နက်စမ်းသပ်တာမျိုးတွေမကြခင်လုပ်လာနိုင်တဲ့ဆိုပြီးစိုးရိမ်မှုတွေဖြစ်နေတဲ့အချိန်အခုလိုပြောဆိုလိုက်တာပါ။တောင်ကိုရီးယားနိုင်ငံအခြေဆိုင်အမေရိကန်တက်တရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးရောဘတ်အီဘရန်ကမြောက်ကိုရီးယားတို့အနေနဲ့ကြီးကြီးမားမားရန်စမယ့်လက္ခဏာမျိုးဒီကနေ့အထိတော့ တွေ့သေးပါဘူး။ဒါပေမဲ့လည်းရှေ့သတင်းပတ်ကြားရင်ပြောင်းရင်ပြောင်းလဲသွားနိုင်ပါတယ်လို့အင်ကာနီအွန်လိုင်းဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားတို့အနေနဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတအစိုးရပြောင်းလဲအချိန်ကာလတိုင်းမှာပယ်ထိန်ဒုံးတွေပြစ်လွတ်တာမျိုးနျူကလ িয়ার ဆက်လက်နက်တွေပြစ်ခတ်တာမျိုးတို့စစ်ရေးလှုပ်ရှားမှုတွေလုပ်ပြီးလာမယ့်အမေရိကန်အစိုးရတဲ့နဲ့ဆွေးနွေးမှုတွေမှာအပေါ်စီးရနိုင်မှုလုံးလေရှိပါတယ်။ဒါပေမဲ့လို့အမေရိကန်မှာရွေးကောက်ခံသမ္မတဘိုင်ဒန်အနိုင်ရပြီးကြတဲ့ကမြောက်ကိုရီးယားတို့ဘက်ကတစုံတရာမပြောဘဲခက်စိတ်စိတ်နေခဲ့ပါတယ်ရှင်။အမေရိကန်သမ္မတထရန့်အမိန့်နဲ့ညွှန်ကြားထားတဲ့ New York Stock ဈေးကွက်ကနေတရုတ်နည်းပညာဆက်သွယ်ရေးဆိုင်ရာကုမ္ပဏီ၃ခုကိုပယ်ထုတ်ဖို့အစီအစဉ်မရှိတော့ဘူးလို့ New York Stock ကပြောဆိုလိုက်ပါတယ်။ဈေးကွက်ထဲမှာအရင်ဆုံးဖြတ်ချက်ချခဲ့တာတွေနဲ့ပတ်သက်လို့မူဝါဒပိုင်းဆိုင်ရာဆောင်ရွက်သူတွေနဲ့ပြန်ပြောင်းဆွေးနွေးကြဖို့ရှိတယ်လို့ Stock တာဝန်ရှိသူတွေကတနင်္လာနေ့ကပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်စစ်တပ်နဲ့ဆက်နွယ်မှုတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့တရုတ်အစိုးရပိုင်း China Telecom Cross Limited, China Mobile Limited နဲ့ China Unicorn Hong Kong နည်းပညာကုမ္ပဏီ၃ခုကိုနိုဝင်ဘာလကထုတ်ပြန်ခဲ့တဲ့သမ္မတထရန့်ရဲ့အမိန့်နဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကနယူးယောက်စတော့ဈေးကွက်ကနေပယ်ဖြတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကထုတ်ပြန်ခဲ့တဲ့သမ္မတထရန့်ရဲ့အမိန့်ထဲမှာတရုတ်စစ်တပ်နဲ့ဆက်နွယ်တယ်ဆိုပြီးအမေရိကန်ကုမ္ပဏီတွေအပါအဝင်ရင်းနှီးမြှုပ်နှံမှု32ခုထက်မနည်းကိုပိတ်ဆို့အရေးယူခဲ့ပါတယ်။တရုတ်ဆိုရရဲ့ကုန်သွယ်ရေးဆိုင်ရာဝန်ကြီးဌာနဘက်ကတော့တရုတ်ဆိုရအနေနဲ့ဒီလုပ်ငန်းတွေကိုအကာအကွယ်ပေးဖို့လိုအပ်တဲ့အရေးယူဆောင်ရွက်တာတွေလုပ်သွားမယ်လို့စနေနေ့ကသတိပေးတုံ့ပြန်ခဲ့ပါတယ်ရှင်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့ January 5ရက်နေ့အင်္ဂါနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေနဲ့အပတ်စဉ်ခန်းစာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်။
မြန်မာနိုင်ငံမှာမကြသေးခင်ကဆလို့ COVID-19 ရောဂါကူးစက်သူအတည်ပြုလူနာကျဆင်းလာပေမဲ့ယောဂအန္တရာယ်ကိုဆက်လက်သတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံမှာ COVID ကူးစက်သူအတည်ပြုလူနာတွေ့ရှိမှုကျဆင်းလာသလို2021နှစ်အစောပိုင်းမှာယောဂကာကွယ်ဆေးရောက်ရှိတော့မှဖြစ်လို့လူလူကျားမှာယောဂအန္တရာယ်ကိုအလေးမထားမှကိုကျန်းမာရေးပညာရှင်တွေစိုးရိမ်နေကြပါတယ်။ယောဂဘုတွေ့ရှိသူအတည်ပြုလူနာဥယေဟာစစ်ဆေးသူဥယေအတွက်ရဲ့၄ရာခိုင်နှုန်းဝင်ချင်မှသာရှိနေပြီးဆေးရုံစင်ဝင်ရသူဥယေတို့လာနေလို့အခြေအနေကောင်းမွန်နေဆိုပေမဲ့ကံယောဂထိန်းချုပ်ကာကွယ်ရေးမှာစောင့်ရရမယ့်ကိစ္စတွေရှိနေသေးတယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကုသယောဂတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
ယောဂဖြစ်ပွားပြီးလို့ရှိရင်ဘလောက်ရာခိုင်နှုန်းဟာဒီလိုမျိုးနောက်ဆက်တွဲယောဂတွေခံစားရမလဲလို့မေးတာနဲ့ပတ်သက်ပြီးလို့ရှိရင်ဒါဆေးရုံတိုက်တဲ့အဲလူတွေရဲ့50ရာခိုင်နှုန်းလောက်ကနောက်ဆက်တွဲယောဂတွေခံစားရတဲ့ပေါ့နော် long covid လို့ပြောတယ်လက္ခဏာတွေခံစားရတဲ့လို့ဒါမျိုးဖြေထားတာရှိပါတယ်ဒါကြောင့်မို့ယောဂမဖြစ်ရင်အကောင်းဆုံးမကူးစက်ခံရရင်အကောင်းဆုံးဖြစ်ပါလေဒီလိုမကူးစက်ခံရဖို့ကကျွန်တော်တို့မှာနီးလန်းတွေချပီးသားပဲဒီနီးလန်းတွေသွေးတွေမတိတ်အထူးလိုက်နာဖို့ဒါလိုအပ်ပါတယ်
ဒီနှစ်ဆန်းပိုင်းမှာကိုဗစ်ရောဂါကာကွယ်ဆေးရရှိဖို့မြန်မာအစိုးရကအမေရိကန် UK ရုရှားတရုတ်နဲ့အိန္ဒိယစတဲ့နိုင်ငံတွေနဲ့တန်တမာရေးနည်းလမ်းတွေနဲ့လည်းကြိုးပမ်းနေပါတယ်။အိန္ဒိယချင်းအိန္ဒိယနိုင်ငံကထုတ်လုပ်မဲ့ကာကွယ်ဆေးကိုဝယ်ယူဖို့ပြောဆိုထားသလိုတရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာကွယ်ဆေးဝယ်ယူဖို့ကိုလည်းဆေးထုတ်လုပ်တဲ့ကုမ္ပဏီနဲ့ဆွေးနွေးနေပြီးဇန်နဝါရီလဆန်းပိုင်းမှာရရှိဖို့မျှော်လင့်ထားကြောင်းတရုတ်နိုင်ငံမှာရှိတဲ့မြန်မာတန်ရုံတာဝန်ရှိသူတဦးက VOA ကိုပြောဆိုထားပါတယ်။ကာကွယ်ဆေးတွေရောက်ရှိလာရင်ဦးစားပေးထိုးနိုင်ရမယ့်သူတွေအတွက်အရင်ဆောင်ရွက်သွားမှာဖြစ်ပြီးတော့အားလုံးပေါ်လွှမ်းခြုံလာနိုင်တဲ့အခြေအနေရောက်မဲ့အချိန်ထိယောဂကာကွယ်ရေးနည်းလမ်းတွေကိုဆက်လက်ဆောင်ရွက်သွားကြဖို့လည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
။ဒီမကြာခင်မှာလည်းနော်ယောဂအတွက်ကာကွယ်ဆေးတွေဒါတွေရောက်ရှိလာမယ့်ရောက်ရှိလာပြီးနဲ့သက်ဆိုင်ရာအန္တရာယ်ရှိတဲ့သူတွေကိုအဆင့်ဆင့်ထိုးနှံပေးမှာဖြစ်ပါဒီကြားထဲမှာကလုံးမတိုက်ဖို့လိုပါတယ်။ယောဂဖို့ကုသဝင်ရောက်မှုမခံရဖို့အတွက်အထူးဖြူဆိုင်နေထိုင်ဖို့လိုပါတယ်။ဒါကြောင့်မနှစ်သက်မှာပြည်သူတွေအနေနဲ့သတိထားပြီးတော့နော်နေထိုင်ခြင်းအဖြစ်နော်မိမိရဲ့မိသားစုကိုကုသယောဂဒိုးရီးရန်ကနေပြီးတော့နော်ကာကွယ်အောင်လှုပ်ဆောင်နိုင်ပါတယ်။ဒီလိုလှုပ်ဆောင်ခြင်းဒီဟာလဲမိသားစုကိုတခြားအောင်လုံးချမ်းမာခြင်းဆုလတ်နဲ့ပြည့်စုံအောင်လို့ကုမိသားစုအကောင်းဆုံးလက်ဆောင်ပေးခြင်းနဲ့မိပါတယ်။ဒါကြောင့်မို့ပြည်သူတွေအနေနဲ့ကြာသွားပြီဆိုပြီးတော့ဒီကနေ့ကိုချောဖောက်လို့မရပါဘူးချောတိုင်တက်တယ်လို့ပါပဲအခုချောတိုင်ထိတ်ကိုရောက်ခန့်နေနေပြီကျမတို့အောင်မြင်မှုရခန့်နီးနေတဲ့အချိန်မှာပြန်လျှော့ကျသွားတယ်ဆိုလို့ရှိရင်နောက်တစ်ချိန်ပြန်တက်ဖို့အတွက်ကတော်တော်လေးကိုနော်ဟိုခက်ခဲပါတယ်ဒါလေးကိုသဘောပေါက်မယ်ဆိုရင်အခုလက်ရှိကောင်းမွန်နေတဲ့အခြေအနေကနေပေါ့ဆက်ဆက်ပြီးကောင်းမွန်ဖို့အတွက်အားလုံးအတူစုပေါင်းကြိုးစားကြပါလို့ကျမအနေနဲ့ကြိုက်တွန်းလို့ပါတယ်
ယောဂကုသသူတကြောပြန်တိုးလာတာကြောင့်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာသွားလာလှုပ်ရှားမှုတွေကန့်သတ်ခဲ့တဲ့မန္တလေးမှာတော့အခုခါအခြေအနေကိုထိတ်ချုပ်ထားနိုင်ပြီဖြစ်လို့ကွာရန်တင်းစင်တာတချို့ကိုပိတ်တော့မယ်လို့လည်းမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကပြောပါတယ်။ ဒါပေမဲ့လည်းအခုရပိုင်းအတွင်းအစိုးရဌာနဆိုင်ရာအတွင်းကူးစက်မှုတွေတွေ့ရတဲ့အတွက်ထိချုံနိုင်မှုကြိုးပမ်းနေတယ်လို့လည်းဒေါက်တာစောမြင့်မောင်ကမနေ့ကကျင်းပကလေးလွတ်တက်ရေးနေ့အခမ်းအနားအပြီးမှာပြောခဲ့ပါတယ်
။မန်းလေးကိုကယ်နိုင်တယ်မန်းလေးလူတုပဲရှိတယ်ဘယ်သူမှမကယ်နိုင်ဘူးကျွန်တော်လည်းမကယ်နိုင်ကျွန်တော်ရတာလေးအခုလုတ်ပေးတယ်တန်းနိုင်တဲ့များစီးနေကန်းနေနေကြရင်ဆက်ကြသွားမယ်ဖြစ်ပါတယ်နော်အဲ့တော့မနေ့ကတော့နည်းနည်းကြာများလာတယ်ကြာများလာတာကအခုကပါလို့ဆိုဌာနဆိုင်ရာတွေတချို့ကိုယ်တွေကူးလာဥမာကြီးတပင်းကြီးခေဦးဆိုပါတော့ဆက်လက်တဲ့လူ30လောက်သွားတွေ့နော်အဲ့ဆိုတော့တော့ဘာဖြစ်လဲဆိုတော့ကျွန်တော်ဌာနဆိုင်ရာတွေအခုတော့ view site လုတ်ပေးနေတယ်နော်
မြန်မာနိုင်ငံမှာယောဂကိုကူးစက်ခံရသူတွေရဲ့ရာဂိုင်းနှုန်း63ကနေ85ရာဂိုင်းနှုန်းထိလောက်ကယောဂလက္ခဏာမပြဘဲပိုးရှိသူတွေဖြစ်နေလို့ကိုယ့်ရဲ့ပတ်ဝန်းကျင်ကဘယ်သူမှမဆိုယောဂကိုရှင်းမရှိဆိုတာကိုအမြင်နဲ့မသိရှိနိုင်လို့ယောဂကာကွယ်ရေးနည်းလမ်းတွေကိုအချင်းချင်းသတိပေးဆောင်ရွက်ကြဖို့ကျန်းမာရေးဝန်ကြီးဌာနကသတိပေးထားပါတယ်။ကျန်းမာရေးနဲ့အားစားဝန်ကြီးဌာနရဲ့အင်္ဂါနေ့မွန်လပိုင်းထုတ်ပြန်တဲ့စာရင်းတွေအရပြည်တွင်းမှာပိုးရိပ်အတီးပြူလူနာ3,600ကျော်နဲ့သေဆုံးသူ2,400ကျော်ရှိနေပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်ကိုဗစ်ကာယောဂါကြောင့်တနည်းနည်းပါကန့်သတ်ချက်တွေကြုံနေရတဲ့နေဆက်ကုံသွေးရည်တွေပုံမှန်ပြန်ဆနိုင်အောင်မြန်မာတောင်ရှိသူတွေကြိုးပမ်းနေတဲ့အကြောင်းကြင်ပြပေးပါပါကျွန်တော်ကတော့ဇော်ထပ်ပါမြန်မာအိန္ဒိယအကြီးကကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့စကိုင်းတိုင်းတမူးမြို့နယ်ကုန်သွယ်ရေးဂိတ်ဟာပြီးခဲ့တဲ့နှစ်မတ်လကတည်းကပိတ်ထားရတာကြောင့်မှောက်ကိုရောင်းဝယ်ကလွယ်လို့ရပ်ဆိုင်းနေတဲ့အတွက်တိုင်းအစိုးရနဲ့မကြခင်ဆွေးနွေးသွားမယ်လို့ကလေးတမူးနယ်ဆက်ကုန်သွယ်ရေးကုန်သွယ်များအသင်းဥက္ကဋ္ဌဦးလာမောင်ကပြောပါဗျာ။ဒီလို
လိုလောက်ကြီးရတယ်ကျွန်တော်ပြောပါမယ်။အဲဒီအရေးကြီးရတယ်ကျွန်တော်တို့ရဲ့တူရဲ့အစီအစဉ်လို့ကြအောင်အဲဒီလုပ်ပြီးတော့မှအဲဒီကျွန်တော်ဘာလို့ရမလဲဆိုတော့ကြိုးကြိုးကြိုးကြိုးကြိုးမှချက်ပြီးလို့ကြတော့ဘောခဏဆောက်ပါသေးတယ်ပြောလို့ကျွန်တော်စောင့်နေတာပေါ့။ဘာလို့ရမလဲဆိုတော့ဒီကဘာမှကျွန်တော်ဆုံးဖြတ်လို့ရှိရည်။ရှင်ရှင်ကြီးလည်းဘာလို့လဲလဲအင်းဘယ်လိုလုပ်မလဲလုပ်ဆောင်ပေးမှာ။ဒီကနေ့ကကျွန်တော်ကလုပ်ရပြီကျွန်တော်ကအစဉ်နဲ့ပြစ်လာသူကလည်းဒီမနစ်ကူဒီရောဖြစ်နေတယ်လို့ပြောတယ်
နိုင်ငံတော်အတိုင်ပင်ခံဦးဆောင်တဲ့ကိုဗစ်ကာကွယ်ထိန်းချုပ်ရေးဗဟုကော်မတီကိုတင်ပြရတဲ့အခါမှာအိန္ဒိယဘက်မှယောဂကုသမှုတွေမြင့်မားနေသေးတဲ့အတွက်စနစ်တကျလို့ဖို့ပြန်လည်ညွှန်ကြားထားကြောင်းပြောပါတယ်။မြန်မာအစိုးရစည်းရင်းနေတိုင်းဆိုရင်တမူးနယ်ဆက်အိန္ဒိယမြန်မာကုန်သွယ်မှုပမာဏဟာ 2018-2019 မှာအမေရိကန်ဒေါ်လာ96တန်းကျော်ရှိပေမဲ့ပြီးခဲ့တဲ့နှစ်မှာတော့41တန်းကျော်ပဲရှိပါတယ်။မြန်မာနိုင်ငံရဲ့အကြီးကနေဆက်ကုန်သွယ်ရေးစကန်တစ်ခုဖြစ်တဲ့တရုတ်နိုင်ငံရဲ့နေဆက်မူဆက်105မိုင်မှာလဲတရုတ်နိုင်ငံဘက်ကကျန်းမာရေးကန့်သတ်ချက်တွေထုတ်ပြန်ထားတာကြောင့်အပြည့်အဝကုန်သွယ်မှုတွေမလုပ်နိုင်ပဲဖြစ်နေရပါဒါပေမဲ့လည်းဒီနေ့အင်္ဂါနေ့မှာပဲအကြီးကကုန်သွယ်ရေးဂိတ်ဖြစ်တဲ့မန်ဝင်းဂိတ်ကိုတရုတ်နိုင်ငံက24နာရီစမ်းသပ်ဖွင့်ပေးလိုက်ပြီးနှစ်ဖက်စလုံးကအခြေအနေစောင့်ကြည့်နေကြောင်းမူဆက်စံကုန်စီတိုင်းဒူဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်
ကျွန်တော်ကတော့ဘာလဲပြောတယ်ပါတယ်ဒါအတွက်ကိုယ်စလဲပါတယ်တပြောင်းလာပါတယ်အသီးရတဲ့ပါတယ်ကိုယ်စလဲနောက်ယူရိုပစ္စည်းတွေကိုယ်စလဲရောပါတယ်ဒီနေ့ရေးဖွဲ့ပါတယ်ကောက်ခွန်အလူမှုရှိကြရေးမတော်ရင်လိုက်တော့ထိန်းသိမ်းရေးဟိုအစားဖွဲ့ပြီးတော့ဆီးကြတယ်ဆေးတာကလာဘူးသူတော့ကြည့်တော့ဒီကိစ္စကိုရှိတယ်ဒီကိစ္စဆေးတာကိုသူဆန်တာလို့အောင်မြင်အစားဖိတ်ထားတဲ့ပေါက်တွေသူကြည့်လို့ဖွင့်ပေးတယ်အရှင်တို့ပြစ်တာတိုးပြနေတယ်အဲ့လိုလိုသူကတော့အတူအကြောင်းစားထားပါတယ်
မူဆက်နေဆက်မြန်မာတရုတ်ကုန်သွယ်မှုပမာဏဟာ 2018-2019 မှာအမေရိကန်ဒေါ်လာတန်း 4,900 ကျော်ရှိပြီး 2019-2020 မှာတော့အမေရိကန်ဒေါ်လာတန်းပေါင်း 4,800 ကျော်ရှိရလို့မြန်မာကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံနဲ့အိန္ဒိယချင်းထိုင်းနိုင်ငံကြားအဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မြဝတီနေဆက်မှာလည်းပြီးခဲ့တဲ့နှစ်ကန့်သတ်ချက်တွေရှိခဲ့ပေမဲ့အခုတော့ထိုင်းမြန်မာချင်းချင်းရေးသရာအမှတ်နှစ်ကနေနေတိုင်းအပြန်အလှန်ကုန်သွယ်မှုတွေရှိနေပါတယ်။နှစ်တကူအလုံးနာကြတာကလွဲလို့ပုံမှန်အချိန်ဤနှီးပါပြန်ရောက်နေကြောင်းမြောက်ဝတီနေဆက်ကုံတွေကုံတွေများအသိဥက္ကဋ္ဌဒေါ်သင်းသိန်းမြတ်ကပြောပါတယ်
။ခဏရစပြီးလမ်းကြတာပေါ့ပုံမှန်ဆိုပေမဲ့လည်းနေတာပေါ့ပုံမှန်အချိန်ယူဆုံးမှာရပို့ကောင်ကတော့အရင်တိုင်းမှာပဲရေတပ်ပစ္စည်းတွေရှိမယ်ဆံမုတ်ပြောင်းမုတ်ချက်သွန်တို့ရုပ်ဒီတို့ခဏဒီလားဥပဒေကစားစားကုံရယ်သုံးကုံရယ်စက်ကြီးပေါ့လေယာသုံးပစ္စည်းတို့ပါတော့ပေါ့အဲ့ဒါလေးပေါ့အဲ့တော့လက်စပစ္စည်းရှိမယ်
အဓိကပို့ကုန်တစ်ခုဖြစ်တဲ့ပြောင်းစေးကတော့ဖေဖော်ဝါရီလရောက်မှထိုင်းနိုင်ငံဘက်ကခွဲတန်းပေးမှပဲတင်ပို့ခွင့်ရမယ်လို့သူကပြောပါတယ်။မြန်မာအစိုးရကိန်းဂဏန်းတွေအရ 2019-2020 ဘဏ္ဍာနှစ်မှာတနင်္ဂနွေကနေဆက်စကန်18ခုကနေပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာတန်း 9,000 ကျော်တင်ပို့ထားပြီးအပြန်အလှန်ကုန်သွယ်မှုပမာဏကတော့အမေရိကန်ဒေါ်လာ 10 ဘီလီယံကျော်ရှိပါတယ်။ အစိုးရစာရင်းတွေအရ2019-2020ထဲမှာကုန်သွယ်မှုလုံငွေပမာဏအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိခဲ့ပြီး2018-2019ထဲများခဲ့ရပါအစိုးရအနေနဲ့လုံငွေရောကြအောင်လုပ်နေပေမဲ့ပြည်တွင်းသုံးဆမှုမြင့်တက်လာတာအသေးစားအလက်စားစောက်မှုလုပ်ငန်းတွေအတွက်ပြည်ပကနေကုန်ချမ်းပို့ပြီးတော့တွင်းလာရတာဒီအခြေအနေတွေကြောင့်လက်တွေမှာခက်ခဲနေသေးရလို့စီးပွားကုသဝန်ကြီးဌာနကထောက်ပြနေရလဲရှိပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပူနေရပါ
ကလာရနာထားတဲ့ကချင်ပြည်နယ်ကကြောင်မြတ်သူ့ဖော်ရေးလုပ်ငန်းတွေပြန်လည်စတင်ခွင့်ရဖို့လုပ်ငန်းရှင်တွေကြိုးပမ်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအက်ကနွန်ပါ။မိုးသွင်းကာလအနေနဲ့ရှိတဲ့ကြောင်ရနာထားခဲ့ရကနောက်ပိုင်းမှာကာယောဂါကုသမှုတွေကြောင့်ပါဆက်လက်ရနာထားခဲ့တဲ့ကချင်ပြည်နယ်ကကြောင်မြတ်သူ့ဖော်ရေးလုပ်ငန်းတွေကိုအခုအခါပြန်လည်လုပ်ကိုင်ခွင့်ရဖို့လုပ်ငန်းရှင်တွေကအနာပိုင်းတွေကိုတိုက်တွန်းနေတာဖြစ်ပါတယ်။၆လလောက်ကြာလုပ်ငန်းတွေရပ်ဆိုင်ထားခဲ့ရတဲ့လုပ်ငန်းတွေကိုပြန်လည်လုပ်ပိုင်ခွင့်ရဖို့မြန်မာနိုင်ငံကြောင်မြတ်ရတနာလုပ်ငန်းရှင်များအတင်းကျုပ်ကတစီတာဝန်ရှိသူတွေထံတင်ပြထားတယ်လို့လည်းဖက်ကန်မြို့နယ်ကြောင်မြတ်လုပ်ငန်းရှင်များအတင်းဥက္ကဋ္ဌဦးစော်လေးမီကပြောပါတယ
်ခုကိုယ်လည်းအတင်းနဲ့ဟိုပါဘောနော်ဟိုလိုကြီးရောင်းနေသွားတာမဟုတ်ပေမဲ့လည်းတိုင်းနာတခုရောင်းနေလာတာနဲ့အမြတ်ပြီးတော့ကြမ်းမိုင်ဝန်ကြီးဌာနရဲ့လမ်းကြောင်းချက်နဲ့အညီပေါ့နော်ဒီလိုထားပြီးတော့မှလုပ်ကင်ဆောင်ရဲသွားရင်တော့မဖြစ်နိုင်ဘူးလားပေါ့နော်ဒီလိုလေးပေါ့တင်ပြချင်အဲ့ဒီမှာလဲကျွန်တော်တို့ကနည်းနည်းလေးတင်ပြတောင်းဆိုထားတာကတော့ဘာတွေလဲဆိုတော့လက်ရှိကျွန်တော်တို့ကဖေဖော်ဝါရီလ3ရက်နေ့မှာဖွင့်ပွင့်ခြင်းကိုလုပ်ငန်းကိုလည်းပတ်ပြီးလုပ်ကင်ခြင်းတယ်ပေါ့နော်အဲ့ဒီအတွက်ကိုလက်ရှိကျွန်တော်တို့ဝန်ထမ်းတွေခေါ်ယူရမယ့်ကိစ္စတို့မဟုတ်အဲဒီလုပ်ငန်းတွေကိုပြင်ဆင်ရမယ့်ကိစ္စတွေကိုလည်းအဲဒီဇန်နဝါရီလ3ရက်ပိုင်းနဲ့မှာတော့အဲဒီလုပ်ငန်းတွေကိုချုပ်တင်ပြင်ဆင်ခွင့်လေးပေါ့နော်ပေးဖို့လည်းအဲ့ဒီလိုလည်းကျွန်တော်တောင်းဆိုထားပါတယ်ဟုတ်
ကြောင်မြတ်သူ့ဖော်ရေးလုပ်ငန်းတွေကိုတော့အနေရရှိတဲ့မိုးရသည့်ကာလပြီးခဲ့တဲ့ဇူလိုင်လကနေစက်တင်ဘာလအထိရနာသားရကနောက်ပိုင်းမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံခဲ့ရတာကြောင့်အနာပါတွေကနောက်ထပ်သက်တမ်းထပ်တိုးခဲ့တာအခုဆိုရင်တီလာဆနာရီလကောအထိဖြစ်ပါတယ်ကြောင်မြတ်သူ့ဖော်ရေးလုပ်ငန်းတွေရနာထားရတာ6လလောက်ကြာလာတဲ့အချိန်မှာလုပ်ငန်းရှင်တွေထိခိုက်နစ်နာနေတယ်လို့အလုပ်သမားတွေအကြမ်းမှာလည်းအခက်အခဲတွေကြုံနေရတယ်လို့ဖက်ကန်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မီကပြောပါတယ
်အချိန်ကလူတန်းစားရကြောက်ရတဲ့သူတွေလည်းအလုပ်လက်မဲ့ဖြစ်နေတာပေါ့ဗျာသူလည်းမတူးနိုင်ဆိုတော့အကုန်လုံးကအဲ့ဒီမှာကိုဗစ်နဲ့ဆိုတော့အကုန်လုံးကလုပ်ငန်းတွေရပ်တန့်နေတာပေါ့ရန်ကုန်မှာတော့မှအထည်ချုပ်လုပ်ငန်းတွေပါတယ်အထည်ချုပ်စိတ်ဝင်နေပါတယ်ကိုပြန်လုပ်ခိုင်းနေပြီဒါအမိုးအောက်မှာလေကျွန်တော်စီကြတော့လူလလလကွင်းပြင်းကြီးအောက်မှာ social distancing ဆိုလဲအကွာကြီးနဲ့လှုပ်လို့ရတယ်လူလလလှုပ်လို့ရတယ်ဒါဒီလဲလှုပ်လို့ရရင်တော့ကျွန်တော်အနေနဲ့တစ်ဖက်တလားအနေနိုင်ငံရဲ့အခွင့်အမဏ္ဍာရတာပေါ့ဗျာ
ဒါပဲမဲ့လည်းဖြစ်ခဲ့တဲ့နှစ်တည်းမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဒုတိယလှိုင်းကြုံနေရချိန်မှာကချင်ပြည်နယ်ကကြောင်မြတ်သူ့ဖော်ရဒေတာတွေအပါအဝင်ရောဂါကူးစက်မှုတွေရှိခဲ့တာကြောင့်ထိုင်းချောက်ကန့်တတ်တာတွေလည်းရှိခဲ့ပါတယ်ယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အိမ်ပြင်မထွက်ရအမိန့်ထုတ်ပြန်ထားတာကိုပြည်ခရဲလထဲမှာပဲရုတ်တိုင်လိုက်ပေမဲ့ကူးစက်မှုအန္တရာယ်ရှိနေတဲ့ဖက်ကန်မြို့နယ်ကရက်ကွက်နဲ့ကြေးရွာအုပ်စု၈ခုမှာတော့ဆက်လက်ထုတ်ပြန်ထားဆဲဖြစ်ပါတယ်။ဒါကြောင့်လည်းကြောင်မြတ်သူ့ဖော်ရေးလုပ်ငန်းတွေပြန်လည်လုပ်ကိုင်မယ်ဆိုရင်ကပ်ယောဂါကာလကျန်းမာရေးစည်းကမ်းတွေကိုလိုက်နာဖို့လိုအပ်မယ်လို့လည်းကချင်ပြည်နယ်တယန်စာသားနဲ့တဘာဝပတ်ဝန်းကျင်ထိုင်တဲ့ရေးဝန်ကြီးဦးတာရှိလာဆိုင်ကပြောပါတယ်
။ဘုဖြစ်ထိန်းချုပ်ဟိုကကွေရေးကထုတ်ပြန်ထားတဲ့ဒီမင်းစီကန်းနေပေါ်မှာတော့သူတို့လိုက်နာပြီးမှဆောင်ရွက်ဖို့တော့လိုမှာပေါ့အဲ့ဒါလေးတွေတော့လိုက်နာဖို့အတွက်ကိုလည်းဒီတက်ဆိုင်ရာလုပ်ငန်းရှင်ကုမ္ပဏီတွေကိုတော့အဲ့ဒါလမ်းညွှန်သွားဖို့တော့ရှိဖို့ရှိကြမှာပေါ့နော်ဒါကတော့ဒီပြည်တော်စုရဲ့လုပ်ငန်းစဉ်နဲ့ဖြစ်ဖြစ်ဆိုတဲ့အချိန်ကြတော့ဒါကျွန်တော်တို့ပြည်နယ်ကလည်းဒီထုတ်ပြန်ထားတဲ့အပေါ်မှာလိုက်နာမှုရှိမရှိဆိုတာကတော့ပုံမှန်ပေါ့နော်ဒါကျွန်တော်တို့အနေနဲ့လည်းတွားရောက်ကြည့်ရှုစစ်ဆေးပြီးမှပေါ့နော်အဲဒီလိုက်နာမှုမရှိဘူးဆိုရင်လည်းဒါကျွန်တော်တို့အနေနဲ့ဒါကိုလိုက်နာပြီးမှစနစ်ကျမဆောင်ရွက်ကြဖို့အတွက်ကိုတောက်လျှောက်ပေါ့နော်ကျွန်တော်တို့ကြမ်းမဆောင်ရွက်မှုတော့အဲဒီပေါင်းဆက်ဖို့တော့ရှိပါတယ်ဟုတ်ကဲ့
ကျမရေဝန်ကြီးဌာနရဲ့အင်ကာနေအစောပိုင်းထိထုတ်ပြန်ချက်အရကချင်ပြည်နယ်မှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူတအုပ်အပါအဝင်ကူးစက်ခံရသူအတူပြုလူနာ646ဦးရှိပါတယ်ရှင်ကျမအက်ကနွန်ပါ VOA တော်တင်ပေးပို့တာဖြစ်ပါတယ်
ဆိုရတဲ့တိုင်းသားလက်နက်ကင်ရောက်ပိုင်းမှာမိတ်လေးဘွဲတို့ဒီလာထဲမှာတွဲဆုံဆွေးနွေးဖို့စီစဉ်နေတယ်လို့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်အဖွဲ့တွေကြတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်မိုးစောပါတနင်္ဂနွေလုံးအပြည့်အစာချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန့် AA ရခိုင်စတဲ့အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမှာမိတ်အဖွဲ့နဲ့အစိုးရအကြ Bilateral Call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးဆွေးနွေးပွဲတွေဟာတနေ့ကြော်ကြာရက်ဆိုင်ခဲ့ပြီးတဲ့နောက်ဆွေးနွေးမှုတွေပြန်ဆဖို့စီစဉ်နေတာပါကျုပ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်တွေရဲ့ဆွေးနွေးမှုကိုအစောဆုံးဒီလာထဲမှာကျင်းပဖို့ရှိကြောင်းကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်းကွန်ကြာက VOA ကိုအခုလိုပြောပါတယ
်ရှေ့အတွက်ကတော့သူ၄ခွနဲ့ဇန်နဝါရီလဒုတိယပတ်လောက်မှာသူပြုတ်တဲ့သူကလန်ထားရတယ်လေအဲ့ပေါ်မှာသူ၄ခွနဲ့သူအခုပြန်တွေ့ဆုံမှာပေါ့လေတွေ့ဆုံပြီးမှပဲဒီရက်ဒီနေ့ဒီနေရာမှာဆိုတော့သူကတွေ့ဆုံပြီးမှပဲသူအကြောင်းပြန်လာမလို့ပြောလာတယ်ဒီပွဲခွဲလည်းပဲဒီအစိုးရပြောတဲ့ဒီဒုတိယပတ်လောက်မှာဖြစ်မှဖြစ်ဖို့ဆိုတဲ့ကြံစည်အတော်တူနဲ့ကြိတ်ပြအောင်တော့သူစူးစမ်းမယ်ဆိုတဲ့သဘောထားတော့ရှိတယ်ကြာ
အစိုးရဘက်ကတော့မြစ်ကြီးနားဒါမှမဟုတ်ကျိုင်းတုံမှာတွေ့ဆုံဖို့ရွေးချယ်ထားပါတယ်ဒါပေမဲ့လည်းအစီအစဉ်အသေးစိတ်ကိုတော့မရသေးဘူးလို့လဲ TNL တန်ပလောင်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ကဘုံမူတက်အိုက်ကျော်ကပြောပါတယ
်ဟုတ်ကဲ့ဒီသူတို့ကဆွေးနွေးကြတော့ဒီအဲ့နံပါတ်ဘက်ကငါပြောလာတယ်လို့ဒါမှအသေးစိတ်ရတယ်ကျွန်တော်မသိရ
အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာ2019ခုနှစ်ဒီဇင်ဘာလကကျုပ်နိုင်ငံမှာနောက်ဆုံးတွေ့ဆုံခဲ့တာပါ2020နှစ်ကုန်ပိုင်းမှာတော့တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတမ်ရော်နဲ့အေအေအကြပစ်ခတ်တာတွေရပ်ဆိုင်းနိုင်ခဲ့တယ်လို့တွစ်ဆုံဆွနွေးတာတွေလည်းရှိခဲ့တာကြောင့်ငင်းချမ်းရေးအလားအလာကောင်းတွေအဖြစ်သုံးသပ်ခဲ့ကြပါတယ်။အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအကြဆွနွေးဖို့ပြင်ဆင်နေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းမှာတော့ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ RCSS ရှမ်းပြည်တမ်ရော်တောင်ပိုင်းနဲ့ TNLA အကြမှာတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။ဒီကနေ့မနက်ပိုင်းနမ်တူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံတွေထပ်မံတိရှောင်နေရကြောင်းကိုနမ်တူမြို့ကစစ်ရှောင်တွေကိုကူညီပေးနေတဲ့ဦးဆိုင်ဗန်းညံကပြောပါတယ်။ကျွန
်တော်တို့ပန်ချန်နဲ့ညောင်ဆွေဘက်မှာဒီနေ့မနက်ကစဖြစ်နေရပါဒီနေ့လည်းပိုင်းကြီးကိုဖြစ်နေတော့အဲပန်ချန်ဒီဘက်ကဆိုလို့ရှိရင်ကျွန်တော်တို့ကတချို့အမှန်ကန်ပြည်တယ်ကိုကနားဆိုင်မှာများတယ်နားဆိုင်မှာလူ400လောက်တော့ရှိနေအခုပန်းချင်ရောဒီတုံညောင်ဆွေရောအလုံးမသပ်ပဲကြောင့်အဲညွာလေးမှာတော့ဒီရှိတော့အမှန်ဆန်ကတော့ကျွန်တော်တို့ဘလောက်ထပ်ပြေးသွားလဲဆိုတော့အခုစင်းတောက်နေတော့မှဆုံ
းတင်းလာနေကတော့ကြောင်မဲမျိုးနဲ့တော့ဆန်ရွာဘက်မှာတိုက်ပွဲဖြစ်ခဲ့တာကြောင့်စစ်ရှောင်တရာလောက်ဦးငန်းကျေးရွာဘက်ကိုတင်းရှောင်နေရကြောင့်စစ်ရှောင်တွေကိုကူညီနေတဲ့ဦးငန်းရွာကျောင်းတိုင်ဖုံးတော်ကြီးဦးစံတော်ဘာသာကမိန့်ကြားပါတယ်
အာဒီနေ့တော့မဖြစ်ဘူးမနေ့ကတော့မနက်ပိုင်း၈နာရီခွဲထိဖြစ်တယ်။နောက်နေ့လည်းထပ်ဖြစ်တယ်။အဲဒီနေ့လည်းဖြစ်ပြီးနောက်ပိုင်းမဖြစ်တော့ဘူး။အခုကတော့ပါလေအတက်မတော်ကအဲ့ဘက်တက်သွားမယ်လို့ဟောအာဒီကအဲ့ဘက်မှာစောင့်နေရတာ။အဲတချို့ကပြည်သူလူထုတွေကအဲ့ကိုတည်းကကြောက်နေလို့လည်းမှာတချို့ကတော့ကြိုခိုင်းနေရတာ။ဘယ်လိုလဲတော့ကြိုရခတ်မတော်ခတ်နေတယ်စဉ်းစားနေရ။ဒီမှာရတာတော့196ရောက်လောလောဆယ်ရတာ196ရောက
်ဒေတာတွင်းမှာတော့ Temporal RCSS နဲ့ TNLA အကြစီရေးအခြေအနေဟာတင်းမာနေစေရှိကြောင်းဆက်လက်မိန်ကြားပါတယ်ဒီဇင်ဘာလ25ရက်နေ့ကစတင်ပြီးလွယ်အံ့ရွာဘက်မှာဖြစ်တဲ့တိုက်ပွဲကြောင့်စစ်ရှောင်1000လောက်ဟာလည်းလက်ရှိအချိန်မှာကြောင်မဲမျိုးကစခန်း3ခုမှာရောက်ရှိနေကြပါတယ်RCSS နဲ့ TNLA အကြမ်းမှာဒီဇင်ဘာလ9ရက်နေ့ကစတင်ပြီးဒီကနေ့အထိတိုက်ပွဲအကြိမ်20လောက်ဖြစ်ပွားနေတာဖြစ်ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။ COVID-19 ရောဂါကူးစက်မှုတွေတုံ့ပြန်ရတဲ့ထိုင်းနိုင်ငံစမွန်စခွန်ခရိုင်မှာမြန်မာနိုင်ငံသားတွေပါဝင်ယောဂဘိုးစစ်ဆေးတွေးကြည့်သူရွှေပြောင်းလူသမား200လောက်ကိုယာယီဆေးရုံတွေကိုရွှေပြောင်းပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးမှာပါ။ထိုင်းနိုင်ငံမှာကပ်ယောဂကူးစက်မှုတွေအများစုကြုံနေရတာကြောင့်အနီအောင်ဆင့်သတ်မှတ်ထားတဲ့စမွန်စခွန်ခရိုင်မဟာချိုင်မြို့နယ်မှာအလုပ်လုပ်ကြနေတဲ့မြန်မာနိုင်ငံသားအများအပြားပါဝင်နိုင်ငံသားရွှေပြောင်းလူသမားအတီးပြုတ်လူနာ200လောက်ကိုတနင်္လာနေ့ကစပြီးအရေးပေါ်ယာယီဆေးရုံတွေကိုပြောင်းရွှေ့ပေးနေတာပါ။မဟာချိုင်မြို့နယ်မှာအရေးပေါ်ယာယီဆေးရုံစက်တက်နေရာစီစဉ်ထားပြီး
ကတော့ပြင်ဆင်ပြီးသွားတဲ့နှစ်နေရာကိုထိုင်းစစ်တပ်ပိုင်းကနေပို့ဆောင်ပေးနေတာဖြစ်ပါတယ်ရုတ်တရက်ယောဂကူးစက်မှုတွေတိုးလာရတာကနေကုသဖို့လိုအပ်တဲ့လူနာတွေအတွက်ဘောလုံးကွင်းမှာအရေးပေါ်စေုံတွေကိုစီစဉ်ခဲ့ရတာလို့လည်းထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာစာထစ်ကတင်ပြတော့ဒီကိုပြောပြခဲ့ပါတယ်။
မဟာဆိုင်ဒေသမှာခြေစိုက်တဲ့ရွှေပြောင်းလို့တမခွင့်ရေးကိုရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့ကူးဆက်သူအတီးပြုလူနာတွေထဲမှာယောဂလက္ခဏာမပြင်းထန်သူတွေကိုတော့နေထိုင်ရနေရာတွေမှာပဲကန့်သက်စောင့်ကြည့်သွားမှာဖြစ်ကြောင်းပြောပြပါဗျာ။ကျမယင်းမှုကြခြင်းနဲ့ညီထားတာမယ်ကိုရင်ကိုခန်းနေမှာကိုကိုစဉ်းစားနေထိုင်လို့သူတင်ပေးမယ်ပြီးရင်ဟိုခက်ခွာခွာမှာနေထိုင်ရမှာတော့အဲ့လိုစီရင်မှု
တို့စောင့်ကြည့်ခဲ့တဲ့လူတွေနော်ဒီဆုံးကနင်းနေပပလက္ခဏာလေးတွေပြလာမဲ့ပုံစံဒီအလုံးတော့သူကစိတ်ရှိပြောင်းနေတယ
်ကိုဗစ်ကရောဂါကြောင့်တေဆုံးသူ65ဦးနဲ့ကူးစက်သူအတည်ပြုလူနာ9000ဒီပါရှိလာတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လကစလို့ကူးစက်မှုတွေတကြော့ပြန်တွေ့ရှိခဲ့တဲ့အထက်မှာမြန်မာရှေ့ပြောင်းလူသမားတွေအများစုပါဝင်နေတာပါဒီရက်ပိုင်းတွင်ကူးစက်သူအတည်ပြုလူနာတွေထဲမှာတော့မြန်မာနိုင်ငံသားတွေအများစုပါဝင်နေတာတွေ့ရတယ်ဆိုပြီးဦးအောင်ကျော်ကပြောပါတယ
်ဒီနေ့တော့7ရက်နေ့ကသူသတင်းထုတ်ပြန်တဲ့အထက်မှာဒီပေါ်တည်လူနာတွေနားရကျော်ပေါ့နော်အမှားကျွန်တော်ရှုပ်ကြောင်းနိုင်ငံသားကလေးရကျော်ဆိုတော့အများကြီးကတော့ကျွန်တော်ရှုပ်ကြောင်းလောက်သားဒီမှာပဲဟိုတက်နှံ့မှုကများတယ်ဆိုတော့တော့သတိပြနေတာပေါ့
မြန်မာနိုင်ငံမှာတော့တိတ်ဆုံးသူ2900ကျော်နဲ့ကူးစက်သူအတည်ပြုလူနာ33,000ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်ဒေသတွေမှာတောလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နဲ့ပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုဟာပြီးခဲ့တဲ့ဒီဇင်ဘာလမကုန်ခင်လူသား20ကို COVID-19 ကာကွယ်ဆေးထိုးပေးဖို့ရည်မှန်းချက်ထားခဲ့ပေမဲ့အောင်မြင်အောင်လုပ်ပေးနိုင်ခဲ့ခြင်းမရှိပါဘူးဒါပေမဲ့လည်းကာကွယ်ဆေးထိုးပေးနေတာတွေကိုတော့အလန့်ကျဲကျဲနဲ့မြန်မြန်ဆန်ဆန်ဆက်ပြီးလုပ်ကင်နေပါတယ်။မစ္စတာကွင်းရဲ့သတင်းလောကိုတင်ပြပါမယ်။ကျွန်တော်တင်ထိုင်ပါပါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ဖြစ်စေတဲ့ COVID-19 ရောဂါကြောင့်သေဆုံးသူ3000ကျော်ကျော်သွားပါပြီ။ဒီသေဆုံးတဲ့ပမာဏဟာ COVID-19 ရောဂါကြောင့်တစ်ကမ္ဘာလုံးသေဆုံးတဲ့ပမာဏရဲ့4ဘုံ2ဘုံရှိပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်ပြည်ထောင်စုရဲ့သေဆုံးမှုပမာဏကိုတိုင်းတာတဲ့နီလန်ကြောင့်သေဆုံးတဲ့အရေအတွက်ကိုပုံကြီးချက်ပြောရရောက်နေတယ်ဆိုပြီး Twitter လူမှုကွန်ရက်မှာရေးပါတယ်။အမေရိကန်ပြည်ထောင်စုကူးစက်ရောဂါထိန်းချုပ်ရေးဆိုင်ရာထိပ်တန်းကျွမ်းကျင်ပညာရှင်ဒေါက်တာအန်သိုနီဖောချီကတော့ဒါကိုလက်မခံပါဘူး။ABC ရုပ်သံကနေခုလိုပြောပါလေ
Well the deaths are real deaths. I mean all you need to do
သေဆုံးတာတွေကအမှန်ကန်သေဆုံးတာတွေပါဆိုလိုတာကတကယ်တမ်းလက်တွေ့ခက်ခဲကူးသနေရတဲ့နေရာတွေကိုတွားကြည့်ပါဆေးရုံတွေကိုတွားကြည့်ပါကျန်းမာရေးလူသားတွေဘယ်လိုကင်တွေလုတ်ကင်နေရတယ်ဆိုတာတွေ့ရပါလိမ့်မယ်သူတို့ဟာတကယ်ပဲအကြီးအကျယ်စိတ်ဖိစီးရတဲ့အခြေအနေအောက်မှာလုတ်ကင်နေရတာပ
ါလူတွေကို COVID-19 ကာဝေးဆေးထိုးပေးဂျိုးပန်းမှုမှာအားနည်းချက်တွေရှိနေပြီးအမားယွင်းနေတဲ့သူတရွေ့ရွေ့ဆက်ပြီးသွားနေတော့မှာပဲအမေရိကန်ပြည်ထောင်စုမှာဒီဇင်ဘာလ30ရက်နေ့အထိလူ2,800,000ကိုကာကွယ်ဆေးထိုးပေးထားပါတယ်။အစိုးရရဲ့ရည်မှန်းချက်တန်း20ထဲကစိတ်ပိုင်းတစ်ခုပါ။ကာကွယ်ဆေးထပ်ဖြည့်ဆည်းပေးနိုင်တဲ့ပမာဏကိုပါရွတ်တက်ချက်သားတွေ Federal ပြည်နယ်နဲ့ဒေသခံအစိုးရတွေအကြားပူးပေါင်းဆောင်ရွက်မှုအားနည်းတာတွေကြောင်းလို့အပြစ်ဖို့ကြပါတယ်။ကုသရေးကကာကွယ်ရေးဆိုင်ရာတက္ကသိုလ်ညွှန်ကြားရေးမှူးထိပ်တန်းပညာရှင်ဒေါက်တာအန်သိုနီဖောချီက ABC ရုပ်သံကို
ဆက်ပြောပါတယ်။ You have to have a real interaction, a real partnership.between the federal government and the states that's what we're trying to do hopefully that
we don't need to အပြန်အလှန်ဆက်သွယ်ပြီး federal နဲ့ပြည်နယ်အစိုးရတွေကြားမှာတကယ်ကိုလက်တွဲလုပ်ကင်ဖို့လိုပါတယ်ဒီလိုဖြစ်ဖို့ကျွန်တော်တို့စူးစမ်းနေတာပါ ဒီနှစ်စမ်းမှာတော့ဒါမျိုးလက်တွေ့အလုပ်ဖြစ်အောင်အကောင့်ထဲပေါ်နိုင်နိုင်မယ်လို့ညွှန်လင်းရတာပါပဲ
။သမ္မတဒေါ်နယ်ထရန့်ကတော့ဖက်ဒရယ်အစိုးရဘက်ကဈေးတွေဖြန့်ဖြူးပြီးသားလို့ပြောပါတယ်။ဒါပေမဲ့ကာကွယ်ဈေးထိုးတဲ့ကိစ္စမှာပြည်내အစိုးရတွေဘက်ကမြင်မြန်ဆန်ဆန်လုပ်ဖို့လိုနေတယ်လို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးနဲ့ကာကွယ်ဈေးထိုးရေးကိစ္စတွေကအမေရိကန်ပြည်ထောင်စုမှာနောက်ကျလို့မရနဲ့အချိန်မီလူပြည်ပြည်မြောက်အောင်လှုပ်ဆောင်နေရတဲ့ကိစ္စတွေပါ။ဒီနှစ်သက်မှာတော့အောင်မြင်အောင်ဆောင်ရွက်နိုင်မယ်လို့မျှော်လင့်အောင်ကြောင်းပါခင်ဗျာကျွန်တော်ဒိတ်ထပ်ယူပ
ါခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ရခိုင်တပ်တော် AA ကဖန်ထားတဲ့ NLD ပါတီလွှတ်တော်ကိုယ်စားလှယ်လွှတ်တော်ကိုယ်စားလှယ်လောင်းတွေအပါအဝင်တပ်မတော်သားတွေကိုပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ရခိုင်ပြည်မှာရွေးကောက်ပွဲမကျင်းပရသေးတဲ့မဲဆန္ဒနယ်ပြည်ရွေးကောက်ပွဲကျင်းပရေးရခိုင်ပြည်ငင်းချမ်းရေးစာရာရီအတွက်ရောင်နီတန်းပြီလားဆိုတဲ့မျှော်လင့်ချက်တွေထွက်လာပါတယ်။ရခိုင်ပြည်ငင်းချမ်းရေးအတွက်တကယ်ခိုင်မာတဲ့ရောင်နီတန်းလာတာကိုမြင်ရဖို့လက်ရှိအဆင့်မှာဘာလို့တင့်တယ်လဲဆိုတာအပါအဝင်သုံးသပ်ချက်အမြင်တွေကိုအခုဆွေးနွေးကြမှာနားဆင်ကြရပါမယ်။ရခိုင်မျိုးသားပါတီ ANP ပြောခွင့်ရပုဂ္ဂိုလ်ဒေါ်အေးနုစိန်နဲ့မြမအရေးလီလာသုံးသပ်သူဦးတန်းစိုးနိုင်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။ တော်ရင်လူစိန်နဲ့ဦးတန်းစိုးနိုင် VOA ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
โอเคမင်္ဂလာပ
ါမင်္ဂလာပ
ါဆိုတော့ကျွန်တော်ပထမဦးဆုံးတော်ရင်လူစိန်ကိုပြောစီခြင်းပါတယ်အခုလက်ရှိလာရခိုင်ဘက်ကအခြေအနေနောက်လာတက်နဲ့ AA နဲ့ဂျားတွေကဆွေးနွေးနေတာဒီ NLD ပါတီဝင်၃ဦးနောက်တစ်ခါဖန်ထားတဲ့တက်မတော်သားတွေပြန်လှုပ်ပေးပြီးတဲ့နောက်ပိုင်းနောက်ထပ်ဘာထူးခြားချက်များထရှိပါသေးလဲ
ဒီမူရိုဒီနစ်ဆန်တရနေ့ NLD ပါတီကလွှတ်တော်ကိုယ်စားလှယ်နဲ့ကိုယ်စားလှယ်လောင်းရပါဝင်တက်မတော်သားတွေကိုဟိုပြင်းလေလှုပ်ပေးတယ်လွှဲပေးတယ်အနေထားပြီးရင်တော့အဲတိတ်ထူးထူးရှားရှားပြောင်းလဲမှုတော့ကျွန်တော်တို့မကြားမသိရပါဘူးဟိုမဟာမိတ်ဟိုလေးဖွဲ့ကိုအစွာကကန့်လန့်နေနေရာတွေအချိန်တွေမတက်မတ်ရသေးဘူးဆိုတာပဲဒီနေ့တတိအနေနဲ့ကျွန်တော်တို့တိထားတာရှိပါတယ
်။ဟုတ်ကဲ့။ဆိုတော့နောက်ထပ်ဘာမှထပ်ပြီးတော့ဖြစ်တွန်းတိုးတက်မှုမရှိသေးဘူးပေါ့နော်
။ဟုတ်ကဲ
့။ဦးတန်းစွန်နိုင် NLD ကလူတွေကိုပြန်လွှတ်ပေးလိုက်တာဖန်ထားတဲ့တမတော်သားတွေကို AA ကပြန်လွှတ်ပေးလိုက်တာအဲ့ဒီအပေါ်မှာဦးတန်းစွန်နိုင်ဘယ်လိုအမြင်သဘောထားရှိပါလဲခင်ဗျာ
။ကျွန်တော်ကတော့ NLD လွတ်တော်ကိုယ်စားလှယ်လောင်းလေးလွတ်တော်ကိုယ်စားလှယ်စီကိုတွန့်လိုက်တဲ့ကိစ္စကရခိုင်ပြည်မှာရွက်ောက်ပွဲအောင်မြင်ဖြစ်ထွန်းရေးတွေအတော်ဒီမှာရေနော်ဆောင်ရွက်မှုလို့ကျွန်တော်ကတော့ကြိုးဆိုပါတယ်နော်ဒါမဲ့အဲ့ဒါနဲ့တစ်ချိန်တည်းမှာတမရောသား၃ယောက်ပါနော်တွတ်လိုက်တယ်ဆိုတဲ့အခါကျတော့ဒါတော့ပူပြီးတော့ကောင်းမွန်တယ်ပြိစားပေါ့ဒီ AA နဲ့တမရောကြားထဲမှာဖြစ်ခဲ့တဲ့တိုက်ပွဲစဉ်တွေနောက်ပြီးတော့ဒီဖွဲ့ပေါ်မှာတမရောရဲ့သဘောထားတွေနော်အဲ့ဒါတွေအားလုံးကိုကြော်လွှားပြီးတော့နော်ခုကံရောင်းနေနေတိုင်းရိုက်ချွေးဆုံဆွေးနွေးမှုတွေလုပ်တယ်လုပ်ပြီးတဲ့နောက်အခုဒီကျွန်တော်တို့ရခိုင်ပြည်မှာရွေးကောက်ပွဲတွေပြန်လည်ကျင်းပဖို့အတွက်အခင်းကျင်းနေဖန်ပြီးပြလိုက်တဲ့ကိစ္စတော့ကျွန်တော်တို့တော်တော်ကိုကျေနပ်ဝမ်းမြောက်စရာကောင်းပါရခိုင်ပြည်သူ12သိန်းနော်12သိန်းညောနောက်ပြီးတော့မြို့နယ်ကိုကူကပြည်သူတွေရဲ့လွတ်လပ်တဲ့တရားမြတ်တာတွေဆောင်ရွက်မှုတွေကိုလုပ်ပိုင်ခွင့်ရလာတဲ့အတွက်ဒါကျွန်တော်တို့အတော်ကိုကျွန်တော်တို့ကအေးအေးအဖွဲ့ကိုရောတပ်မတော်ကိုရောတခြားတော့ဘာကြောင့်ချက်မှမပါတော့ဘဲနဲ့အခုအပြုသဘောဆောင်တဲ့တိုးတက်မှုမြင်ရတဲ့အတွက်ကျွန်တော်တို့ရခိုင်ပြည်မှာဘာပဲဖြစ်ဖြစ်เนาะတရားမြတ်တာတွေเนาะဂျူကောပွဲတွေတော့ဖြစ်တော့မယ်လို့ကျွန်တော်တော့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာတော်ရင်ဥစိန်အနေနဲ့ရောဒီဖန်ထားတဲ့လူတွေပြန်လှုပ်ပေးလိုက်တဲ့အပေါ်မှာလက်ရှိဖြစ်ထွန်းတိုးတက်မှုတွေအပေါ်မှာဘယ်လိုသဘောထားအမြင်ရှိပါလဲလဲ
လှုပ်ပေးလိုက်တယ်ဆိုကြတဲ့ကကိုတကယ်မင်္ဂလာရှိတဲ့အနေထားတစ်ခုကိုရောက်သွားတယ်လို့ပြောလို့ရပါတယ်ဘာလို့လဲဆိုတော့ဟိုဖန်စီထားခဲ့တဲ့အနေထားတွေလှုပ်ပေးဖို့အမြင့်တရားခံကြတာတွေတောင်းဆိုကြတာတွေအဲ့မှာUAE နဲ့မြန်မာတက်မတော်နဲ့ဟိုအချင်းချင်းအကြီးအကဲတွေကအစဟို online ကနေပြီးတော့ဆွေးနွေးကြတာတွေဒါတွေရဲ့ကောင်းတဲ့ရလက်အကျိုးကိုဟိုမြင်ရတယ်လက်တွေ့အကောင်တွေပေါ်လိုက်တယ်လို့ပြောလို့ရပါတယ်ဒါကတော့အလုံးကြိုဆိုရမယ်အဲကိစ္စတစ်ခုလို့ကျွန်မပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဦးသားဆွနိုင်အဲ့လိုမျိုးအေအေဘက်ကပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ပိုင်းတက်တဲ့အေအေနဲ့ဟလာဆွေးနွေးတာတွေဘာတွေဖြစ်နေတဲ့နောက်ပိုင်းမှာကျွန်တော်တို့ဒဲပြောရမယ်ဆိုရင်တော့ဒီကနေ့ကလွတ်လပ်ရေးနေ့ကျွန်တော်တို့အခုဆွေးနွေးနေကြတာကဇန်နဝါရီ၄ရက်တနင်္လာနေ့လွတ်လပ်ရေးနေ့ညမှာကျွန်တော်တို့ဆွေးနွေးကြတာဆိုတော့ဟလာလွတ်လပ်ရေးနေ့မှာများဟလာအစိုးရဘက်ကနေပြီးတော့ဟလာညင်းချမ်းသာဝင်ပေးပြီးတော့ကျင်းကြနေတဲ့သူတွေအထူးသဖြင့်နိုင်ငံရေးအကျဉ်းသားလို့သတ်မှတ်ထားတဲ့သူတွေများလွတ်မလားဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပါတယ်အခုကတော့ဒီနေ့ကျွန်တော်တို့အခုဆွေးနွေးနေတဲ့အချိန်ကြီးတော့ဘာမှအဲ့ဒါနဲ့ပတ်သက်လို့ထူးခြားဟလာဖြစ်တွန်းတာမရှိပါဘူးလွတ်ပြီးတဲ့ဆိုတဲ့တဲ့ရင်လည်းကျွန်တော်တို့မကြားရသေးပါဘူးဆိုတော့ဒီအေအေဘက်ကပြောထားသလိုလက်ရှိမှာရခိုင်အရေးနဲ့ဆက်ဆက်ပြီးတော့ဟလာအချင်းကြနေတဲ့လူတွေကိုပြန်လွတ်ပေးဖို့ကိစ္စကဘလောက်အထိအရေးကြီးပါသလဲဘလောက်အထိအရေးပါပါလဲခင်ဗျာရခိုင်ပြည်အရေးဟလာရှေ့ဆက်ပို့ပြီးတော့ဖြစ်တွန်းထုတ်တက်ဖို့ရမှာ
ဟုတ်ကဲ့အဲ့ဒီကိစ္စကတော့ဒါကဒီလွတ်လပ်ရေးနေ့ဆိုလို့ရှင်ထုံးစံတိုင်းပဲနိုင်ငံတော်သမ္မတကလွန်ငင်းချမ်းသာခွင့်ပေးတာရှိပါတယ်အဲ့တော့ဒီကလမှာတော့ခုကကျွန်တော်တို့တခိုင်ပြည်မှာတစ်ချောင်းလုံးဖြစ်ခဲ့တဲ့ကိစ္စတွေကအေးနဲ့ပတ်သက်ဆက်နွယ်တယ်ဆိုတဲ့ကိစ္စတွေကိုကျွန်တော်တို့အရေးယူတာတွေရှိပါတယ်ဒါကိုရုပ်ထုံးမြတ်နိုင်ရဲ့နော်အဲညီမတွေသူတို့ ਨੇ ပတ်သက်တဲ့လူတွေရောနောက်ပြီးဆက်သွယ်တဲ့လူတွေရောအများကြီးပါပဲဒါတွေဖန်ထားတာရှိပါတယ်เนาะအဲ့တော့ဒီနေ့ကာလမှာကျွန်တော်တို့ဒီအေးဖွဲ့ဘက်ကနေပြီးတော့နော်သိုးရနဲ့နော်အပြန်လမ်းနားလည်မှုယူပြီးတော့ဒီလိုအကျဉ်းသားတွေလွတ်ပြေးဖို့ကိစ္စနဲ့ပတ်သက်တောင်းဆိုခဲ့တာလည်းရှိတယ်ဒါပေမဲ့အဲ့ဒါတွေကိုတော့ NLD သိုးရကဒါတွေကတရားဥပဒေဆိုင်ရာလုပ်ငန်းတွေဖြစ်တဲ့အတွက်သူတို့ကတော့မပါဝင်ဘူးသူတို့ကတော့တော့အဲ့ဒီကိစ္စတွေမပြောဘူးလို့ပြောပါတယ်ဒါပေမဲ့ဒီနေ့ဒီချိန်မှာနှူးနှစ်ဖက်ပြန်လည်ဆက်ဆံပြီးတော့တော့မြို့သားရင်ကြားစီเนาะစီရစီနှုံငင်းငင်းလုပ်ငန်းစဉ်တွေဆက်လုပ်မဲ့အချိန်မှာအဲ့ဒီကိစ္စတွေနဲ့ပတ်သက်လို့အလင်းနဲ့ကျွန်တော်တို့စဉ်းစားပြပါတယ်အဲ့ဒီကိစ္စတွေကိုဒါကတရားရုံးကိစ္စတရားဥပဒေကိစ္စဆိုရင်မျက်နှလွဲ개ပြည့်ပြုမှုမျိုး NLD အစိုးရအဖွဲ့အနေနဲ့မလုံးတင်မှုလို့ကျွန်တော်ထင်ပါတယ်အဲ့ဒါကြောင့်မို့တင့်တင့်လျောက်ပတ်တဲ့တုံ့ပြန်မှုတွေဒါဘယ်သူကဘလောက်အပြစ်ရှိပြီးတော့ဘယ်သူကဘာညာဆိုတာတွေတော့ကျွန်တော်လည်းမသိဘူးပေါ့ဗျာတိုးတော်ညာလဲဒီနေ့ကာလအပြန်လာတော့ပူပေါင်းဆောင်ရွက်ရေးအတွက်ကြိုးပမ်းနေတဲ့နေရာမှာ NLD အစိုးရအနေနဲ့လဲတစ်ဖက်ကသူ့ရဲ့လွတ်တော်ကုစလေလောင်းနေလွတ်တော်ကုစလေတွေကိုပြန်လွတ်ပေးတာနီးတူအစိုးရရဲ့တရားဥပဒေအဖွဲ့အစည်းအနေနဲ့လဲလွတ်တဲ့လွတ်တိုက်တဲ့လူတွေကိုအ ਨੇ ဆုံးအပြုသဘောအရာပဲဖြစ်ဖြစ်တုံ့ပြန်ဖော်ပြသင့်တယ်လို့ကျွန်တော်ကတော့ယူဆပါတယ်ခင
်ဟုတ်ကဲ့ဒေါ်အင်းနုစွေနေနဲ့ရောအခုလိုမျိုးအေအေဘက်ကပြောထားတယ်ဟလာရခိုင်အရေးနဲ့ဆက်ဆက်ပြီးတော့ညင်းကြနေတဲ့လူတွေဖမ်းဆီးခံထားတဲ့လူတွေပြန်လွတ်ပေးဖို့ကိစ္စတည်ရခိုင်ပြည်ငင်းချမ်းရေးဖြစ်ထွန်းပူပြီးတော့ပြတ်တုတ်တက်ဖို့အရာမှာဘလောက်အထိအရေးပါတယ်လို့ယူဆပါတယ်ခင်ဗျာ
အဓိကအရေးပါတဲ့အချက်ထဲမှာပါပါတယ်ဘာလို့လဲဆိုတော့ဒီအထဲမှာကျမကနိုင်ငံရေးပါတီတရားရဲ့တာဝန်ရှိသူဖြစ်တဲ့အပြင်တမဝန်ဝန်ကြောင့်ကရှင့်နေတယောက်ဖြစ်ပါတယ်အဲ့တော့အခုဆရာဦးတန်းစိုးနိုင်ပြောတော်တဲ့အထဲမှာအစိုးရကဒါတရားစီရင်ကိစ္စပဲငါတို့မပါဝင်ခြင်းဘူးလို့ပြောတာဟာတကယ်မြင့်နယ်လဲဂဲပြစ်ဆိုတဲ့အကြောင်းကိုကျမကရှင့်နေတယောက်လို့ပြောမယ်ဆိုရင်အခု2008ဖွဲ့စည်းပုံပုံမှာ49ဟိုအခန်း8မှာနိုင်ငံသားတို့ရဲ့မူလအခွင့်အရေးဆိုတာမှာနိုင်ငံတော်ဆိုတာဟာအုပ်ချုပ်ရေးဥပဒေပြုရေးနဲ့ဆက်ဆိုင်တဲ့ပုဂ္ဂိုလ်အဖွဲ့အစည်းတွေကိုစိုးလို့တယ်ဆိုပြီးတော့တရားစီရင်ကြတော့မပါဘူးခက်မှတ်သုံးပြတာအဲ့ဒီတော့အစိုးရဆိုတဲ့အုပ်ချုပ်ရေးကဏ္ဍနဲ့ဆိုင်တဲ့ပုဂ္ဂိုလ်တွေကဒီတရားစီရင်ကိစ္စပဲဆိုတဲ့ကိစ္စကို၌ကကိုလုံးဝမစီမလျော်တဲ့ဟိုငင်းပယ်ချက်ပဲဖြစ်နေတယ်ဘာလို့လဲဆိုတော့ကျမတို့လိုနှစ်ပေါင်း40နီးနီးမှုလိုက်လာတဲ့လူကဒီလူဟာတကယ်ကိုဒီမတရားအသေးနဲ့ဆက်ဆက်ပြီးတော့ဆွဆွခံရတဲ့လူလားတာမန်အပြစ်မဲ့တဲ့လူလားဆိုတော့ကျမတို့ ခံမှန်းလို့ရတယ်။ဒီလိုကရှိနေပဲဒီလိုပြောမှာပေါ့ဆိုတာမျိုးမဟုတ်ဘူးကျွန်မကအခုကလည်းဒီအနေထားတွေတမ်းမဲ့လူဒန်းစားတွေတော်တော်လေးကိုဒုက္ခရောက်ပြီးတော့ဖြစ်ကြတယ်။အဲ့မှာဒီမတရားအသင်းအဆင့်တော့မဟုတ်ဘူးနဲ့အကျန်းဖဲဆိုတော့ပုံမှန်တွေကြီးလိုက်တာ။အဲ့ဒီအထဲမှာအစ်ကျွန်မဒီပြွင့်ပြွင့်လင်းလင်းပဲပြောရရင်အမှုတိုင်းလိုလိုဟာထုံးမြက်နိုင်ပါ164ဆိုပြီးတော့တရခံပြေးအမှုတွေနဲ့နော်တရကိုဖမ်းမိတယ်အမှုဆွဲတယ်မစစ်ရသေးဘူးအဲ့ဒီတရခံပြေးအမှုကိုပိတ်ဖို့တက်တက်ကို3လလောက်ကိုကြာသွားတယ်တမှုတွေဆိုရင်တမှုတက်လေဆိုရင်6လလောက်ကိုကြာသွားတယ်ဓာတ်တွေဟာနိုင်ငံသားတွေရဲ့ဥပဒေပါခွင့်ရနစ်နာခြင်းနော်အမှုတိုင်းလိုလိုမှာကိုထုံးမြက်နိုင်ပါ164ဘလို့တရခံပြေးအမှုတွေတန်းစီပြီးတော့ပါနေရတာလေအဲ့တော့နိုင်ငံတော်ဆိုတာဟာအုပ်ချုပ်ရေးဥပဒေပြုရေးပုဂ္ဂိုလ်ချင်းဖြစ်စေအဖွဲ့အစည်းဖြစ်စေသက်ဆိုင်တယ်ဆိုလို့ရှိရင်အမှုတွေကိုယုံသိမ့်လို့ရတယ်ပေးဖြစ်လို့ရတယ်အဲ့အနေထားတွေကိုဟိုတက်တာဖွင့်ကိုတကယ်တမ်းပြင်းပြတတ်တာလုပ်ပေးမယ်ဆိုရင်လုပ်လို့ရတဲ့အနေထား
ဟုတ်ကဲ့ခင်ဗျာလောလောဆယ်အခြေအနေကကျွန်တော်နားလေတော့ဆိုရင်ရှေ့မတိုးနိုင်သေးဘူးဖြစ်နေတာပေါ့နော်တက်နေအေးနဲ့ကြားထဲမှာပဲဟလာခီဇမှုပြောဆိုမှုရှိနေပြီးတော့အစိုးရဘက်ကပါလာတဲ့အနေအထားမျိုးမရှိသေးဘူးဟလာယူကော့ဝဲလူဖို့ကိစ္စနဲ့ပတ်သက်ပြီးတော့လည်းပဲ NLD ဘက်ကကျွန်တော်ပြောထားတာကိုနောက်ဆုံးသိထားရတာဘာလဲဆိုတော့လွတ်တော်တွေပြန်စတဲ့အချိန်ကြတော့မှလိုအပ်တဲ့ဥပဒေပြဋ္ဌာန်းပြီးတော့ဟလာယူကော့ဝဲကျင်းပဖို့ဖြစ်နိုင်မယ်ဆိုတဲ့လားလာမျိုးနောက်ဆုံးပြောထားတာကျွန်တော်ကြားထားရပါတယ်ဆိုတော့ဦးသန်းစွန်းနိုင်လက်ရှိအခြေအနေမှာဟလာရခိုင်ပြည်အရေးကိုဒီတဲ့ပို့ပြီးတော့ရှေ့တူးပြီးတော့ဖြစ်ထွန်းတိုးတက်ဖို့ရဘာလို့တင့်နေလို့ယူဆပါတယ်လဲခင်ဗျာ
ဘာလို့တင့်လဲဆိုတော့ကတော့ပထမအဦးဆုံးပြောလို့ရှိရင်ကျွန်တော်တို့ဒီကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စဉ်းစားပြည်တယ်ခင်ဗျာပထမအဦးဆုံးဒီခိုင်ပြည်သူ12သိန်းကျော်လောက်နော်မျိုးနယ်ကိုမျိုးနယ်မှာသူတို့ရဲ့တရားဝင်အခွင့်အရေးတွေနော်မရရှိတဲ့ကိစ္စနဲ့ပတ်သက်ပြီးသူတို့ကအဆချီးပြီးတော့ကန်လာအဲ့တော့အဲ့ဒီကိစ္စတွေကိုတော့သူတို့ကသူတို့မျှော်လင့်တာကတော့2020ရွေးကောက်ပွဲရဲ့အဆက်ဖြစ်ဒီဇင်ဘာလ31ရက်နေ့မတိုင်ခင်မှာဒီကိစ္စတွေကို UEC ကဆောင်ရွက်ပြီဒါမဲ့အဲ့ဒီကိစ္စတွေကဖြစ်မလာပါဘူးသို့တော်ညာလဲဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဖြစ်စီချင်တာဘာလဲဆိုဒီကိစ္စကိုကျွန်တော်တို့2020ရွေးကောက်ပွဲရဲ့အဆက်ဖြစ်ကျွန်တော်တို့ကဖြစ်စီချင်တကယ်လို့ဒါကိုကြားပြရေကောက်ပွဲလို့ကျွန်တော်တို့သဘောထားကြမယ်ဆိုလို့ရှိရင်တစ်နှစ်ကျော်ပြီမှာနှစ်ခုနှစ်လောက်မှာဒါလုပ်နေအဲ့တော့ဒီတစ်နှစ်ကျော်ကာလအတွင်းမှာအများကြီးအပြောင်းလဲတွေเนาะရှိနေမှာအဲ့ဒီအခြေအနေကိုကျွန်တော်တို့ကမရောက်စေချင်ဘူးမရောက်စေချင်တဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ပါလို့ကျွန်တော်တို့ကပြောတော်ညာလေ NLD အစိုးရအဖွဲ့ရောเนาะနောက်ပြီးတော့ကျွန်တော်ရွေးကောက်ပွဲဖော်ပြချင်းတွေကစတဲ့ပတ်သက်လို့နော်တိတိကျကျဘော်ဒါဆုံးဖြတ်ပြီးတာဘာမှမရှိဘူးအဲ့တော့ဒီကိစ္စကတော့တခုကတော့ UEC ရဲ့ဒီကိစ္စနဲ့ပတ်သက်တဲ့ဆောင်တဲ့ချက်ဒီမှာဘယ်လိုခက်ခဲတွေရှိတာလဲဘယ်လိုသဘောထားတွေရှိတာလဲအဲ့ဒီသဘောထားတွေဟာကျွန်တော်တို့နိုင်ငံတော်အတိုင်းအမင်းကကျွန်တော်တို့ဒေါအောင်ဆန်းစုကြည်ရဲ့တဘောရာတွေနဲ့ဆက်ဆက်နေတာအဲ့လိုဆိုလို့ရှိရင်တော့ကျွန်တော်တို့ရခိုင်ဒေသမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဆောင်ရွက်ဖို့အကောင့်ထဲပေါ်မှုအခြေအနေဟာနောက်ဆုတ်သွားပါလိမ့်နောက်ဆုတ်သွားရုံမကဘူးအခြေအနေတွေကပိုပြီးတော့ရှုပ်ထွေးလာနိုင်တဲ့အခြေအနေတွေရှိပါဟု
တ်ကဲ့
အဲ့ဒီကိစ္စတွေဒီ NLD အစိုးရနော်ဒေါ်စန်းစုကြည်နဲ့ကျွန်တော်တို့ချာ UEC အနေနဲ့ကစုံတရားသဘောထားထုတ်ပြန်မှုလိုအပ်နေရေးကြည့်နေပြီကျွန်တော်တို့မြန်မာ
ဟုတ်ကဲ့ခင်ဗျာဒေါ်ဤနုစေအနေနဲ့ရောအခုလက်ရှိအဆင့်မှာအရင်ဆုံးဘာလုပ်တင်နေဘာဖြစ်တင်နေလို့ယူဆပါတယ်လေခင်ဗျာ
ကျွန်မတို့ကတော့ဒီရွေးကောက်ပွဲဆင်လက်ထားခဲ့တာ ਨੇ ပတ်သက်ပြီးတော့ရွေးကောက်ပွဲပြန်လည်ကျင်းပနိုင်ဖို့အတွက်တိုးတက်မှုတွေကိုတစားတစားဆောင်ရွက်ခဲ့ကြတဲ့အဖွဲ့အစည်းရဲ့အနေထားအဲ့အဖွဲ့အစည်းပထမဆုံးဟိုစတင်ပြီးတော့တိုက်ပွဲတွေဖြစ်တုန်းကတော့အစိုးရကအမြင့်ပြည့်ရှင်မှုန်းကြီးတို့နော်လေရင်တုံးလို့ရတယ်ဆိုတာတို့နော်တ တမတော်သားတွေကိုဂုံပြူလိုက်တာတို့အဲဒါမျိုးတွေပြီးပါခဲ့ပြီးတော့နော်ရခိုင်တပြည်လက်အုံးဟာဟိုစစ်စင်ညကျေသွားလိမ့်မယ်ဆိုတာမျိုးတွေကစဝင်ပါခဲ့ပြီးတော့အခုကျွန်မရှေ့မှာပြောခဲ့တဲ့ဒီတရားရေးနဲ့ပတ်သက်တဲ့နော်မတော်မတရားဖန်ဆီးခံခဲ့ရတဲ့လူတွေနဲ့ပတ်သက်လာရင်တော့ဒါတရားစီရင်ကိစ္စပဲစွန့်နေမဆိုင်ဘူးဆိုတဲ့အနေအထားမှာအခုတိုက်ပွဲဖြစ်ကြတဲ့အဖွဲ့နှစ်ဖွဲ့တောင်မှနော်အော်စစ်စစ်လို့ညှိနှိုင်းလို့ဆွေးနွေးလို့ရတဲ့အနေအားရှိနေပြီအစိုးရဟာလက်ရှိအစိုးရနောက်ထပ်လည်းအစိုးရဖြစ်မယ်အသေးစားနေပြီးသားအနေအားမှာတော့ဒီတိုင်းပြည်ရဲ့မျက်နှာပြည်သူရဲ့မျက်နှာလူထုရဲ့မျက်နှာကိုထောက်ထားပြီးတော့နောက်ပြည်ထောင်စုအရေးပေါ်အဲ့ဒါကိုအဲအားလုံးကိုဟိုအကောင်းဆုံးကိုဖြစ်အောင်နော်မလုံနိုင်ရင်သိရင်တောင်မှကောင်းတဲ့ဖက်ကိုဘလူစတင်ပြီးတော့လောက်ရမလဲဆိုတာကိုလုံးလိုက်အလွယ်ကလေးတွေရှိပါတယ်ဥပမာကျမတို့ဟိုဒံဘက်ဘာ7ရက်နေ့လောက်ကစခဲ့တဲ့ကိစ္စတကွာဒီဇင်ဘာတလလုံးလုံးနော်အမျော်လင့်ချက်တွေရှိခဲ့တယ်ဘာလို့လဲဆိုတော့ဟိုလွှတ်တော်ခေါ်ရမယ်အခင်းချင်းတွေနဲ့တပါတယ်ပေါ်နိုင်အောင်ရက်21ရက်ဆိုတာကစနော်လောင်းဝဲလောက်ဆိုရင်ကျမတို့ရခိုင်ပြည်နယ်ကော်မရှင်အဖွဲ့ရဲ့အတက်တရောပြောခဲ့တဲ့နော်အဆင်ပြေရှိပါတယ်ဆိုတဲ့အချက်တွေနော်ဒီအချက်တွေဟာနော်အားလုံးအစိုးရနဲ့အစိုးရကတာဝန်ခံပြီးတော့လုပ်ပေးနိုင်ရနေတာတွေရှိတယ်။ UEC မှာတာဝန်အပြည့်အဝရှိတယ်ဆိုပေမဲ့တာဝန်ခံရတာအစိုးရပဲဖြစ်ပါတယ်။အဲ့လိုမျိုးတွေရှိခဲ့ရတာနဲ့အချိန်ကတစတစတိုက်စားလာခဲ့တယ်လူတွေရဲ့မျှော်လင့်ချက်တွေဟာ။ဒါပေမဲ့ဒီရွေးကောက်ပွဲတစ်ခုအပေါ်မှာမူတည်ပြီးတော့နှစ်ဖက်ညှိနှိုင်းကြတဲ့အဲတက်နှစ်ခုပေါ့လေဒီဘက်က ULAA နဲ့အဲဒီဘက်ကမြန်မာတက်မတော်နဲ့ကတစားတဲ့တစားဟိုပြည်လင်မဲ့နော်ကောင်းတဲ့ဖက်ကိုဥတည်နေရတာနဲ့အစိုးရကတုံ့နှိပ်ပါဝယ်လို့နော်ဘာမှဟိုမဆက်မဆိုင်ဘူးလို့လို့ဒါမျိုးတွေဖြစ်နေတယ်ဆိုတော့လေကျမတို့ဖက်ကတော့ဒါပြည်သူတွေရဲ့နော်လိုအပ်ချက်တွေကိုနော်ဖြည့်ဆည်းပေးမို့တောင်းဝန်ဟာအစိုးရမှာကြော့ကြနေတဲ့အနေအထားဖြစ်တယ်တောင်းဝန်မကြည့်ရရောက်နေတယ်လို့ပဲကျမပြုမှုနဲ့ပြောချင်ပ
ါဟုတ်ကဲ့ခင်ဗျအခုကျွန်တော်တို့တန်းဆိုးနိုင်ရောဒေါ်အင်းနုစင်ရောဆွေးနွေးခဲ့တဲ့လောက်ကိုပြန်ကြည့်ပြီးတော့ပေါ့နော်ရခိုင်ပြည်ငင်းချမ်းရေးရောင်နေတန်းလာဘူးရှေ့အလားလာအပေါ်မှာဘလောက်အထိများအကောင်းမြင်ထားပါသလဲခင်ဗျာဦးတန်းစုနိုင
်ဟုတ်ကဲ့ကျွန်တော်ဘုံဘုံလင်းလင်းပြောရလို့ရှင်တော့အခုရခိုင်ပြည်မှာရွေးကောက်ပွဲတွေကျင်းပဖို့အတွက်အေးရဲ့တောင်းဆိုမှုတွေလက်ရောမှုတွေအခုစီရင်လှုပ်ရှားမှုတွေပါလုံးဝရပ်သွားတာတွေနဲ့ပတ်သက်လို့ကျွန်တော်တို့ကကြိုဆိုပါတယ်ကျွန်တော်အကောင်းလဲမြင်ပါတို့တော့အေကတင်ပြထားတဲ့အစီအမံတွေထဲမှာကျွန်တော်တို့ရခိုင်ပြည်မှာတရားမျှတတဲ့လွတ်လပ်တဲ့ရွေးကောက်ပွဲကျင်းပရေးအတွက်တောင်းဆိုမှုတွေတော်တော်များများတွေ့တယ်လက်ရောမှုတွေလည်းတော်တော်များများတွေ့တို့တော့ရခိုင်ပြည်မှာရွေးကောက်ပွဲတွေကျင်းပပြီလို့ရှိရင်အေရဲ့နိုင်ငံရေးသဘောထားစီးမြန်ပါလေဆိုတဲ့ကိစ္စကျွန်တော်တို့ပြုဝင်လင်းလင်းသိကွင်ပြရပါကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့အေးအေးအဖွဲ့အနေနဲ့ကျွန်တော်တို့ဒါဟာငြိမ်းချမ်းရေးအတွက်ရောင်နေတခုလားဒါမှမဟုတ်လို့ရှင်ဒီရခိုင်ပြည်နယ်မှာရွေးကောက်ပွဲမှာရခိုင်အမျိုးသားကိုယ်စားလှယ်တွေအာဏာရပြီးရခိုင်လွှတ်တော်မှာနော်အများစုနေရာရအောင်ရုပ်လုပ်ဖို့ဆိုတဲ့သဘောထားပဲရှိတာလားဆိုတော့ဒီပတ်သက်ကျွန်တော်တို့ဘာမှထောက်ထားမတွေ့ရဘူးအဲ့တော့ကျွန်တော်တို့ကတော့ခုနဒေါ်အင်းနုစင်ပြောတယ်ဒီနေ့ဒါဟာငញ្ញမ်းကြီးရဲ့ရောင်နီလို့ကျွန်တော်တို့ကမျှော်လင့်နေပါတယ်။ရခိုင်ပြည်နယ်မှာစီးရဲလှုပ်ရှားမှုတွေလုံးဝရပ်ဆိုင်းသွားတာ။နောက်ပြီးတော့အဲ့ဒီစီးရဲလှုပ်ရှားမှုတွေရပ်ဆိုင်းမှုကနေပြီးတော့တစ်ဖက်က bilateral ဆွေးနွေးပွဲတွေ၊နှုတ်နှစ်ဖက်ဆွေးနွေးပွဲတွေတမရော်နဲ့ဒါမကဘူး NRPC နဲ့ပါဆွေးနွေးကြတာ။အဲ့ဒီကနေတဆင့်ငញ្ញမ်းကြီးကကျွန်တော်တို့စပွဲပိုင်းမှာတွေ့ဆုံကြတဲ့အနေအထားတွေပေါ်မှာအေးကဘယ်လိုသဘောထားသလဲဘယ်လိုစဉ်းစားသလဲဆိုတဲ့ကိစ္စကြီးကျွန်တော်တို့သိခွင့်ရရင်တော့ပို့ပြီးတော့ကျွန်တော်တို့ဒီလှုပ်ရှားမှုတွေရဲ့အလားအလာနဲ့ပတ်သက်ပြီးကျွန်တော်တို့ကြိုးစားပုံပြဖို့ဘောရချစ
်ဟုတ်ကဲ့ခင်ဗျတော်ရင်ဦးစိန်တော်ရင်ဦးစိန်ကတော့ကိုတိုင်ကအလားတခိုင်မျိုးသားပါတီကလားကိုတိုင်ကဒီကိစ္စမှာတကယ်ဝန်ပါဝင်နေသူတယောက်အနေနဲ့လက်ရှိအခြေအနေတွေကိုကြည့်ပြီးတော့ရှိအလားအလာပေါ်မှာရခိုင်ပြည်ငင်းချမ်းရေးဒီထက်ပိုပြီးတော့ရောင်းနေတန်းလာဖို့ဘလောက်အထိများအကောင်းမြင်ထားပါသလဲခင်ဗျာ
ကျမတို့ကတော့ ဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဆိုတာကိုတကယ်တမ်းလုပ်မယ်ဆိုရင်လုပ်လို့ရတဲ့အနေအထားမှာဖြစ်စေခြင်းခဲ့ပါတယ်ဆိုတော့ဒီချိန်ကျမှပဲရခိုင်မျိုးသားပါတီရခိုင်ပါတီတွေလွတ်တော်မှာအများကြီးရှိလာအောင်လို့ AA က ULAA ကဒီလိုလှုပ်လိုက်သလားလို့ပြောဖို့ကတော့အဲမကောင်းပါဘူးဘာလို့လဲဆိုတော့ဒီကိစ္စတွေမရှိခင်2015မှာလည်း ENP ဟာရခိုင်ပြည်နယ်လုံးမှာအများဆုံးအနိုင်ရခဲ့တဲ့ပါတီဖြစ်ပြီးတော့မြန်မာတနိုင်ငံလုံးမှာဆိုရင်တတိယ NLD ပြီးရင်ရခိုင်ပြည်ပြီးရင် ENP ဟာတတိယအနိုင်ရတဲ့ပါတီတရအဖြစ်ရပ်တည်ခဲ့ပြီးတာဖြစ်ပါတယ်အဲ့တော့မေးပေးခွင့်ရှိတဲ့လူဦးရေ25ရာခိုင်နှုန်းလောက်ကတာမေးပေးခွင့်ရတဲ့အကင်းကျင်းတစ်ခုနဲ့ကျမတို့ဒီပြည်ထောင်စုထဲကပြည်နယ်တစ်ခုဟာပြည်ထောင်စုမှာဖွဲ့ထားတဲ့တိုင်းရင်းသားကိုစားပြုဆိုတဲ့ပါတီတရက်ဟာဒီလိုမစွတ်တဖို့မမျှမတဘဲနဲ့တာလွတ်တော်အခင်းကြီးเนาะဒီနိုင်ငံရဲ့အခင်းကြီးထဲမှာဝင်ပါရမယ်ဆိုရင်တော့ဒါဟာတကယ်ကိုမမျှမတတဲ့အနေအထားဆိုတာပြောစရာမလိုဘူးအဲ့တော့ ULAA ရဲ့เนาะသဘောထားထုတ်ပြန်ချက်တွေဟာရခိုင်လွတ်တော်ကိုယ်စားလှယ်တွေလွတ်တော်မှာကြီးစိုးရေးဆိုတဲ့အနေအထားတစ်ခုကြောင့်လုတ်တယ်လို့ကြိမ်းမြောင်းစွာတော့အတိတ်ပဲမဖြစ်ဆိုသင်ပါဘူးဒါဟာတကယ်ကိုငင်းငင်းချမ်းချမ်းနဲ့ကောင်းတဲ့လက္ခဏာတွေဖက်ဖို့တစတစဆောင်ရွက်ခဲ့တဲ့အပြုမူအလို့အဆောင်တွေကိုတော့အစိုးရအနေနဲ့ကြိမ်းကြိမ်းမြောင်းမြောင်းသဘောထားတွေနဲ့တော့ပေလျက်ကန်လေးလူရှုတာမျိုးတွေမလုပ်ဘဲနဲ့တကယ်ကိုပြည်သူတွေအားလုံးကိုကိုစားပြုတဲ့တောင်းခံတဲ့အစိုးရတရအဖြစ်တော့ပုံဖော်ပြီးတော့ဆောင်ရွက်တင်ပါတယ်လို့ကျမအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပြီးတဲ့ဒေါ်အေနုစိန်ဦးတန်းစုနိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတ
ယ်ရခိုင်မျိုးသားပါတီ AMB ပြောခွင့်ရပုဂ္ဂိုလ်ဒေါ်အေနုစိန်နဲ့မြမအရေးလေးလာသုံးသပ်သူဦးတန်းစုနိုင်တို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်ခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညတရက်လီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမီးပါ။ဒီပြာဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။အခုဆက်လက်ပြီးတော့တည်တင်အချင်းချုပ်ကိုကြီးညာပေးပါမယ်။ပရိုတင်းနိုင်ငံမှာကိုဗစ်ကာကွယ်ဆေးတဲ့အလုံးအရင်းနဲ့ထိုးမပင်နိုင်ခင်ပိုကူးဆက်မှုထိန်းချုပ်နိုင်ရေးအတွက်တနင်္ဂနွေလုံးအိမ်ထဲကနေအိမ်ပြင်မထွက်ကြဘူးတတရအကျဉ်းကပ်ပေးကန့်သတ်ချက်တွေကိုအင်္ဂါနေ့မှစတင်လိုက်ပါတယ်။မနေ့တနင်္လာနေ့နောက်မိုင်းကဝန်ကြီးချုပ်ဂျွန်ဆန်ကရုပ်သံကားတစ်ဆင့်တိုင်းပြည်ကိုကန့်သတ်ချက်တွေထုတ်ပြန်လိုက်ပြီးတော့ကပ်ဘေးစီကန်တွေကိုလိုက်နာဖို့ပန်ကြားခဲ့ပါတယ်။ဒီကန့်သတ်တားမြစ်ချက်တွေတစ်ဖြည်းဖြည်းဖြည့်လျှော့ပေးနိုင်ခြင်းရှိတဲ့အချိန်ထိစီးပွားရေးလုပ်ငန်းတွေဆက်ပြီးတော့လက်ပတ်နိုင်အောင်ဒေါ်လာ6.1ဘီလီယံသုံးစွဲမဲ့အစိုးရရဲ့အရေးပေါ်အကူအညီအစီအစဉ်တွေတရက်ကိုလည်းပရိုတိန်ပါနာရေးဝန်ကြီးရီစီဆုနက်ကကြေညာခဲ့ပါတယ်။အင်ဒိုနီးရှားတနင်္ဂနွေလုံးကိုဗစ်ကာကွယ်ဆေးထုတ်မဲ့အစီအစဉ်တွေကိုဇန်နဝါရီလ23ရက်နေ့မှာစတင်မယ်လို့ကျန်းမာရေးဝန်ကြီးကအင်္ဂါနေ့မှာပြောပါရယ်။ကမ္ဘာမှာစတုတ္ထမြောက်လူရေအထူးထပ်ဆုံးဖြစ်တဲ့အင်ဒိုနီးရှားဟာအရှိတောင်အာရှမှာတော့ကာယောဂါနဲ့အဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံလည်းဖြစ်ပါရယ်။ဂျကာတာမြို့မှာစတင်မဲ့ကာကွယ်ဆေးထုတ်အစီအစဉ်ကိုသမရဂျူကိုဝီဒိုတို့ကိုယ်တိုင်ပထမဆုံးဆေးထုတ်ခံပြီးစတင်မှာဖြစ်တယ်လို့နောက်နှစ်ရက်မှာတော့အခြားဒေသတွေမှာစတင်မယ်လို့ဝန်ကြီးဘူဒီဂူနာဒီစာဒီကင်ကကြေညာချက်ထဲမှာပြောထားပါရယ်။ကိုရိုနာဗက်လို့ခေါ်တဲ့ Sinovac ကုမ္ပဏီရဲ့ကာကွယ်ဆေး3သန်းကိုအင်ဒိုနီးရှားကလက်ခံရရှိထားပါပြီ။West Java ပြည်နယ်မှာနောက်ဆုံးအဆင့်ဆက်တက်နေတဲ့ကာကွယ်ဆေးရလဒ်တွေကို Sinovac နဲ့အတူ Indonesia အစိုးရပိုင်း Biopharma ကကြီးကြပ်ဆောင်ကြည့်နေတာလည်းဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်က AstraZeneca ကုမ္ပဏီထုတ် COVID-19 ရောဂါကာကွယ်ဆေးအလုံးရေ35သန်းထပ်ပြီးတော့မှာယူထားတယ်လို့အင်္ဂါနေ့မှာပြောပါရယ်။ဒါကြောင့်ထိုင်းနိုင်ငံကမှာယူထားတဲ့ကာကွယ်ဆေးအလုံးရေ63သန်းနဲ့ရှိသွားပါပြီ။ကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုတွေကိုလနဲ့ချီထိန်းချုပ်ခဲ့ပြီးတဲ့နောက်ဒီဇင်ဘာလထဲမှာတော့ရွှေပြောင်းအလုပ်သမားတွေအပြင်လောင်ကစားရုံတွေနဲ့ဆက်ဆက်ပြီးထိုင်းနိုင်ငံဒေသတစ်ဝက်ကျော်မှာပိုကူးစက်မှုတွေပြန်တွေ့လာနေရတာပါ။ထိုင်းနိုင်ငံမှာပိုကူးခံရသူ9000နီးပါးနဲ့သေဆုံးသူက65ဦးရှိနေပြီးနိုင်ငံလူဦးရေသန်း80ရဲ့တစ်ဝက်လောက်ကိုကာကွယ်ဆေးထိုးနိုင်ဖို့ရည်မှန်းထားပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်ကျမအနံလာပ
ါ This program has come to you from the Voice of America, Washington.